Welcome to the Voice of America in Burmese.
ဒီနေ့ငွေငွေငွေနာအလုံးဒီရန်ရဲပေါင်းကခင်ဗျာစီကြောင်းစူတော်မီတာပူတော်ပါတယ်။2021ခုနှစ်ဇူလိုင်လ10ရက်စနေနေ့ပဲ VOA စီစဉ်နေကိုည9နာရီကနေ10နာရီအထိဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအပြင်ပုံစံကြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအစီအစဉ်ကိုဗီဒီယိုကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook VOA Burmese News တို့မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီညအစီအစဉ်မှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူကချင်ပြည်နယ်ရွှေကူမြို့ဘက်မှာစစ်တပ်နဲ့ KIA PDF ပူးပေါင်းတပ်တွေကြားအပြင်းထန်တိုက်ပွဲဖြစ်ခဲ့တဲ့သတင်းမှာ
ရွှေကူမြို့နယ်အဆက်မြို့လာမှာကမလဲဖြစ်လိုက်တော့တဲ့အစားဖြစ်တာပေါ့။စစ်တော်ကြီးပွဲရတော့အထိနာကြတာဟုတ
်။ဒီသတင်းအပြည့်စုံနဲ့အတူမင်းတပ်မှာအပြည့်ရတက်တန်းတို့ဖို့သဘောတူထားတာထိုင်းနယ်စပ်မှာမြန်မာဘက်ကလာတဲ့မွေးရစီဝါတွေဖမ်းမိတာနဲ့ဒေါအောင်ဆန်းစုကြည်တရားရင်ဆိုင်နေရတဲ့အမှုအခင်း၄ဘက်မြောက်တရားရုံးကြားနာမှုသုံးသပ်ချက်တွေကိုနားဆင်ရပါမယ်။တရင်ပတ်စင်ကဏ္ဍတွေဖြစ်လူခွင့်ရေးဆိုင်ရာဒုအတန်းစီစဉ်နဲ့စနေညစကားဝိုင်းတို့ကိုထုတ်လွှင့်မှုရှိပါတယ်။ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျော်သိန်းပြောပြပါမယ်။မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းနဲ့ရင်ဆိုင်နေရတဲ့အပြင်စစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲနှိမ်နင်းမဲ့အန္တရာယ်ရှိနေတဲ့ကြားကပဲအာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဒေသတချို့မှာဆက်ရှိနေသေးပါပဲ။ဆန္ဒပြသူတွေဟာကိုဗစ်ကာကွယ်ရေးအတွက်နှကောင်းစည်းနဲ့အကာအကွယ်တွေတပ်ပြီးပါဝင်ကြတာကိုတွေ့ရပါတယ်။နေ့စဉ်လိုဆန္ဒပြချီတဲ့ပွဲတွေရှိနေတဲ့မန္တလေးမှာဒီကနေ့လည်းရွှေကြော်တန်လေးအော်ဟစ်ပြီးဆန္ဒပြခဲ့ကြပါတယ်။တိုင်းတိုင်းရင်းမှပင်စလင်ကြီးဒီဇာဘက်ကရွာပေါင်းစုံတပိတ်မှာနှကောင်းစည်းတွေစေးဝါးတွေဂျမ်းမာကြီးအေးပေါ်အခြေအနေဆိုင်ရာကြိုတင်ပြင်ဆင်ရမယ့်အချက်တွေကိုရေးသားထားတဲ့လက်ကမ်းစာဆောင်တွေကိုလည်းဝေခဲ့ကြပါတယ်။အပြင်ထန်နေရင်းဖြူခွဲတာတွေနဲ့ဂျုံငင်ရဘူးတဲ့မုံရမျိုးမှလည်းနေ့စဉ်မပြတ်ဆန္ဒပြပွဲတွေရှိနေပြီးဒီကနေ့မှလည်းပင်မတပိတ်စစ်ကြောင်းနဲ့ခြေတက်ခဲ့ကြပါတယ်။ရန်ကုန်မှာတော့လူငယ်တွေကမီးတို့တွေကခြိတက်ကြွေကြော်ပြီးမီးတို့တပိတ်ဆင်းနေခဲ့ကြပါတယ်။မကွေးတိုင်းအောင်လံမြို့နယ်ထမကန်ရွာတပိတ်ကချင်ပြည်နယ်ဖားကန့်မြို့နယ်ကလုံငင်းတပိတ်တို့ထွက်ခဲ့ကြသလိုတဝဲမှာညွန်မောင်းတပိတ်စစ်ကြောင်းလူငယ်တပိတ်စစ်ကြောင်းနဲ့ဆိုင်ကယ်တပိတ်စကိုင်းတိုင်းကလေးမြို့မှာမနက်အစောပိုင်းတပိတ်စသည်အားဖြင့်ဆေးရနာသိမှုကိုပုံစံမျိုးမျိုးနဲ့ဆက်ပြီးကန့်ကွက်ဆန္ဒပြနေကြပါတယ်။ဖေဖော်ဝါရီလတရနေ့မှာဆေးရနာသိငယ်ချင်းကနေဒီကနေ့အထိဆိုရင်စစ်တပ်နဲ့ရဲကအကြမ်းဖက်ပြုခွဲတာကြောင့်သေဆုံးသူ900နီးပါးရှိပြီဖြစ်တယ်လို့ဖမ်းဆီးခံရသူပေါင်းကလည်း9200နီးပါးရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း ABB ကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကာကွယ်ဆေးထုတ်လုပ်ဖို့ရုရှားနိုင်ငံနဲ့ပြောဆိုထားတာရှိပြီးဒီလထဲမှာလာကြည့်ဖို့အစီအစဉ်ရှိတဲ့အကြောင်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပေါ့ကြာနေမှာပြောခဲ့ပါတယ်
။အပြည့်ခေတ်မှာလည်းမြန်မာနိုင်ငံစီးပွားဆက်ရုံကနေပြီးတော့ဆောင်ရွက်နေတဲ့အနေထားမှာရှိလို့ရှိရင်ထုတ်ဖို့ဆိုလို့ကျွန်တော်ဆောင်ရွက်ပေးတာရှိပါဒါလည်းရုရှားနိုင်ငံမှာဆွေးနွေးရခဲ့မူဝါဖြင့်သူတို့သဘောတူပြီးဖြစ်ပါတယ်။သူသဘောတူတယ်ကိုယ်ကဆောင်ရွက်ချင်တယ်သူဒီမှာမလာကြည့်ပြရသေးလာကြည့်ပြီးတော့ဘယ်လိုလုပ်မလဲဆိုတော့သူဆုံးဖြတ်ပါမယ်ဆိုပြီးတော့သူပြောပါတယ်ဒီလာထဲမှာသူတို့လာဝေးရှိပါတယ
်ဒါအပြင်သူ့ရဲ့ရုရှားနိုင်ငံခီးစဉ်တွင်ရုရှားထုတ်ကိုဗစ်ကာကွယ်ဆေးစပုတ်နစ် V အရေးအတွက်နှစ်တန်းအကူအညီပေးဖို့တောင်းခံတာမှာရုရှားဘက်ကလည်းပေးဖို့သဘောတူခဲ့တယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဆိုပါတယ်ဒါပေမဲ့လည်းရုရှားနိုင်ငံကိုယ်တိုင်ကကာကွယ်ဆေးအကြောင်းများထုတ်နိုင်တဲ့စွမ်းရည်မရှိတဲ့အပြင်တကမ္ဘာလုံးကိုဖြန့်နေရတဲ့အတွက်ခွဲပြီးမှဖြစ်ပြီးတော့ဒီလာထဲမှာစားဖို့မဲလူရုရှားဘက်ကပြောခဲ့တဲ့အကြောင်းစစ်ကောင်စီခေါင်းဆောင်ကပြောခဲ့ပါတယ်။အရေးအတွက်ဘယ်လောက်ပြီးနိုင်မယ်ဆိုတာကိုလည်းပို့တဲ့အချိန်ကြမှသာပြောနိုင်မှာဖြစ်ပြီးတောင်းကနဲ့အထက်တော်ရှိမယ်လို့ပြောတဲ့အကြောင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောပါတယ်။မြန်မာနိုင်ငံမှာကိုဗစ်တရားတိုင်းနဲ့ရင်ဆိုင်နေရပြီးနေ့စဉ်လိုကူးစက်သေဆုံးသူအရေးအတွက်မြင့်တက်လာနေချိန်မှာပဲအာဏာသိမ်းစစ်ကောင်စီခေါင်းဆောင်ကအခုလိုပြောတာပါ။ရုရှားထုတ်စပုတ်နစ် V ကာကွယ်ဆေးကိုစိတ်ချရတဲ့ကာကွယ်ဆေးတစ်ခုအဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတရားဝင်တည်ပြုထားတာမရှိသေးပါဘူး။ဒါပေမဲ့လည်းမြန်မာနိုင်ငံအပါအဝင်အိန္ဒိချင်းအိန္ဒိယနဲ့အာရှနိုင်ငံတို့မှဒီဆေးကိုအရေးပေါ်အသုံးပြုခွင့်ပေးထားပါဗျ။မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက် 4,339 ယောက်ရှိခဲ့ပြီးသေဆုံးသူအရေအတွက်က82ယောက်ရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဓာတ်ခွဲနမူနာပေါင်း 15,128 ခုကိုစစ်ဆေးခဲ့တဲ့အထက်ကပိုးကူးသူအရေအတွက်နောက်ထပ်တွေးခဲ့ရတာဖြစ်ပြီး ဒါဟာစစ်ဆေးတဲ့ဓာတ်ခွဲနမူနာအခြေအတွက်ရဲ့ 28.93 ရာခိုင်နှုန်းဖြစ်တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနဗဟိုကူးစက်ရောဂါတက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာရေးထားပါတယ်ဒီကနေ့ထုတ်ပြန်တဲ့စုစုပေါင်းစစ်ဆေးတဲ့နမူနာအခြေအတွေ့ပိုးတွေ့သူအခြေအတွေ့ပိုးတွေ့နှုန်းနဲ့သေဆုံးသူအခြေအတွေ့ဟာကိုဗစ်တတိယလိုက်မှာအများဆုံးအခြေအတွေ့တွေဖြစ်တယ်လို့လည်းဒေါက်တာခင်ခင်ကြီးကရေးထားပါဗျ။ကရင်မျိုးသားအစည်းအရုံး KNU လက်အောက်ခံကရင်မျိုးသားကာကွယ်ရေးတပ်မတော် KNDO စီဦးစီးချုပ်ဗိုလ်မှူးချုပ်စောနယ်ရာများနဲ့ဗိုလ်ကြီးစောပါဝါတို့ကိုတော်ဝင်ကနေရာရဆိုင်ထားတယ်ဆိုတော့ KNU ပြောခွင့်ရသူကဒီကနေ့အတည်ပြုပြောဆိုတဲ့အကြောင်း AFP သတင်းမှာရေးထားပါဗျ။ပြင်းကြီးနဲ့မြောက်ဝတီခံဝေါ်လီမြို့တရားဆောက်လို့ရေလုံငန်းခွင်ကအလို့သမားစုသူ48ယောက်ကို KNDO ကဖမ်းသွားပြီးတဲ့နောက်25ယောက်ကိုတပ်ပစ်လိုက်တဲ့ဆိုပြီးစစ်ကောင်စီကဆွဆွဲပြောဆိုခဲ့ပြီးတဲ့နောက် KNU ကအဲ့ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးမယ်လို့ထုတ်ပြန်ထားချိန်မှာပဲဗိုလ်မှူးချုပ်စောနယ်ရာမြောက်ကိုအခုလိုတာဝန်ကယာယီရဆန်းလိုက်တာပါဂျနီဗာသဘောတူညီချက်တွေအရကျွန်တော်တို့ရဲ့ရန်သူတွေဖြစ်မယ်ဆိုရင်တော့ဖမ်းယုံမယ်ဖမ်းရမှာဖြစ်ပြီးတပ်ပစ်လို့မရပါဘူးဂျနီဗာစာချုပ်နဲ့နိုင်ငံတကာအတိုင်းအဝန်ဆိုင်ရာကျွန်တော်တို့ရဲ့တန်ဋိဌာန်ပေါ်အခိုင်အမာရပ်တည်ပါတယ်ဒီဖြစ်ရပ်ကိုကျွန်တော်တို့ဂရုတစိုက်ကြံတွယ်ရပါမယ်လို့ KNU ပြောခွင့်ရဖရူစော်တော်နီက AFP ကိုပြောပါတယ်ဒါပေမဲ့ဗိုလ်မှူးချုပ်စောနေတာများကတော့ KNU နိုင်ငံရေးကောင်ဆောင်ပိုင်းဟာ KNDO ဘက်ကရှင်းလင်းပြောဆိုတာကိုနားမထောင်ခဲ့ဘူးဆိုပြီးဒီဆုံးဖြတ်ချက်ကိုပြစ်တင်ဝေဖန်ပါတယ်ကျွန်တော်တို့ခေါင်းဆောင်ကြီးနဲ့နိုင်ငံရေးသမားတွေဟာရန်သူတွေနဲ့လက်တွဲလှုပ်ဆောင်မယ်ဆိုကျွန်တော်တို့ဘက်ကရပ်တည်တင်ပါတယ်လို့ဗိုလ်မှူးချုပ်စောနေတာများကပြောတဲ့အကြောင်း AFP သတင်းမှာရေးထားပါတယ
်ဒီရီအမေရိကန်တန်များပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9383ညတိုင်းဒိုမီတာ57 kHz 9885တို့ဖြင့်စနေတနေ့တွေမှာ5မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စင်တော်ဝင်းမြပါစနေနေ့ညပိုင်း VOA American တရဲ့ထိတ်တဲရောင်နိုင်ငံတကာသတင်းတွေကိုဆက်ကြောပြနေပါတယ်မြန်မာနဲ့နေဆက်တရုတ်နိုင်ငံရွှေလီမြို့မှာမြို့ရင်းအချင်းချင်းကိုဗစ်ရောဂါကူးစက်သူတွေ9ဦးနဲ့လက္ခဏာမပြသူ3ဦးဒီနေ့တွေ့ရှိလိုက်တာကြောင့်တင်းကျပ်မှုတွေနဲ့အတူကူညီမှုတွေတိုးမြှင့်လှုပ်ဆောင်နေပါတယ်ကိုဗစ်ပိုးတိကျအောင်အမြန်စစ်နိုင်တဲ့ကိရိယာနဲ့စစ်ခေရမှာရွှေလီတမျိုးတည်းကနေအခုလိုပိုးတွေ့သူအကုန်လုံးမနေ့ကတွေ့ခဲ့ရတယ်လို့ယူနန်ပြည်နယ်ရဲ့ချက်မရေးကော်မရှင်ကဒီနေ့ထုတ်ပြန်လိုက်ပါတယ်။ယူနန်ပြည်နယ်ကတခြားဒေသတွေမှာတော့ပြင်ပကကူးစက်လာသူ၄ဦးနဲ့ရောဂါလက္ခဏာမပြဘဲပိုးကူးစက်စေသူနောက်တဦးပဲတွေ့ခဲ့သေးတယ်လို့ဒီကော်မရှင်ကဆိုပါတယ်။ယူနန်ပြည်နယ်ရဲ့ပိုးတွေ့ခဲ့သူအကုန်လုံးဟာမြန်မာနိုင်ငံကလူတွေဖြစ်ပြီးရောဂါလက္ခဏာမပြတဲ့သူတို့ကလည်းလောစ်မှာအရင်နေပြီးမှတရုတ်ကိုဝင်လာခဲ့တာဖြစ်တယ်လို့တရုတ်ကျန်းမာရေးကော်မရှင်ကရှင်းပြထားပါတယ်။မနေ့ကဒီနောက်ဆုံးအစည်းအရာယူနန်ပြည်နယ်တွင်ကိုဗစ်နဲ့ဆေးရုံတရသူပေါင်း120ရှိလာတဲ့ထက်မှာ38ဦးကပြည်နယ်တွင်အချင်းချင်းကူးစက်ကြတာဖြစ်ပါတယ်။အခုလိုတရုတ်ရဲ့မြန်မာနယ်စပ်မှာပိုးတွေ့သူတိုးလာပြီးလော့ကဒေါင်းချသွားလာကတ်သက်ထားရချိန်မှာဒေသခံတွေအစိုးရမလိုမဲ့လူရာဝယ်နိုင်ဖို့အချက်ချာနေရာတွေမှာဆိုင်ကြီးတွေတတ်မှတ်ပေးပြီးစစ်ကြေးပြည့်ပြည့်ကူညီပေးနေပါတယ်ခင်ဗျ။ထိုင်းနိုင်ငံအတွင်းညမထွေအမိပါဝင်ကပေးကသက်ချက်တွေပို့ပြီးတင်းကျပ်ထားပါတယ်အရှိတောင်အရှာဒေသတွင်ကိုဗစ်မျိုးကွဲသစ်တွေတွေ့ရပြီးကာကွယ်ဆေးထုတ်မှုနှိမ့်ခွေတာနဲ့အတူပိုးတွေ့မှုတွေရုတ်တရက်မြင့်မားလာနေပါတယ်ည9နာရီကနေမနက်4နာရီထိ9နာရီကြာအပြင်မထွေအမိနဲ့အတူ9ဦးထက်ပိုမစုဖို့နဲ့မလိုအပ်ပဲခီးမသွားကြဖို့ဘန်ကောက်နဲ့အနာကပြည်နယ်9ခုနောက်တောင်ပိုင်းကပြည်နယ်4ခုမှာထုတ်ပြန်လိုက်ပါတယ်ဒါတွေကသပတ်ခါတနင်္လာနေ့ကနေစပြီးအသက်ဝင်ပါပါဒါအပြင်ဘန်ကောက်မှာဆိုရင်ကျောင်းတွေပိတ်တာပါဝင်နောက်ထပ်ကန့်သတ်မှုတွေချလိုက်ပါတယ်။ထိုင်းမှာဒီနေ့ COVID-19 ပိုးတွေ့သူတွေ9200ရှိပြီးစုစုပေါင်းပိုးတွေ့သူ3000ကျော်လာကသေဆုံးသူကလည်း82ဦးတနေတယ်မို့သေဆုံးသူပေါင်းကလည်း2500ကျော်လာနေပါတယ်။အရှိတောင်အရှာရဲ့လူကြီးအများဆုံးအင်ဒိုနီးရှားမှာလည်းအရင်တရုတ်ကာကွယ်ဆေးထိုးပေးခဲ့ရကနေအခုကုလသမဂ္ဂ COVAX ကာကွယ်ဆေးညွန်ပေါင်းအဖွဲ့ကတဆင့်အမေရိကန်ကပို့လာတဲ့ကာကွယ်ဆေး၄တန်းကိုအမြန်ထိုးဖို့လုံမနေပါတယ်။အရင်တရုတ်ဆိုင်နိုဗက်ကာကွယ်ဆေးနှစ်ချိန်ထိုးပေးတဲ့ရှီတန်းကကျန်းမာရေးလူသားတွေကိုရှေ့ဘက်ထက်ရောက်မဲ့အမေရိကန်ရဲ့မော်ဒါနာကာကွယ်ဆေးဦးစားပေးခြင်းတတိယချိန်ထပ်ထိုးပေးမှာဖြစ်ပြီးအကြောင်းကတော့မျိုးကွဲသစ်ပေါ်လာလို့ပါလို့အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဖူရီကူနာရီစူရီကင်ကဆိုပါတယ်။တောင်ကိုရီးယားမှာလည်းနေ့စဉ်ပိုးတွေနှုန်းစံချိန်ချင်းတတိယနေ့ဖြစ်ဆက်တက်ခဲ့တာမို့စူမျိုးတော်တစ်ဝိုက်မှာလူလူချင်းခွာနေဖို့ကန့်သတ်ချက်ဖြစ်ညနေ6နာရီနောက်ပိုင်း3ဦးသို့မဟုတ်3ဦးထက်မစုဖို့ပါဝင်ကျင်းကျပ်မှုတွေပြင်ဆင်နေပါတယ်။ တကမ္ဘာလုံးကိုဗစ်ကာကွယ်ဆေးတွေထိုးနေရချိန်မှာယောဂါဖို့ပြန်ဖြစ်များလာတဲ့တောင်ကိုရီးယားမှာလည်းကိုဗစ်ကာကွယ်ဆေးအလုံးပေါင်း23သန်းကျော်ထုတ်ပြီးပြီလို့ဂျော့စ်ဟော့ပကင်းစ်တက္ကသိုလ်ကာကွယ်ဆေးစောင့်ကြည့်မှုဌာနကဆွလိုက်ပါတယ်။တောင်ကိုရီးယားလူရေ52သန်းမှာ30ရာခိုင်နှုန်းကကာကွယ်ဆေးအနည်းဆုံးတစ်ချိန်ထိုးထားပြီး17ရာခိုင်နှုန်းကတော့နှစ်ချိန်လုံးအပြည့်ထိုးပြီးသွားပြီလို့ကိုရီးယားယောဂါကာကွယ်ထိန်းချုပ်ရေးဌာန KCTC ကိုကိုးကားပြီးအခုလိုပြောလိုက်တာပါ။ဂျော့စ်ဟော့ပကင်းစ်တက္ကသိုလ်ဆိုရထိန်းချုပ်မှုကောင်းပေမဲ့ကာကွယ်ဆေးထိုးနှင်းနေသေးတဲ့ဩစတြေးလျနိုင်ငံမှာလည်းလူရေအများဆုံး New South Wales ပြည်နယ်ထဲကိုဗစ်မျိုးကွဲတဲ့ Delta အကြီးကျယ်ပြန့်နေနေပါတယ်။ပိုးသစ်တွေ့သူစံချိန်တင်ဖြစ်အယောက်90ဒီနေ့တွေ့လိုက်ပါတယ်။ဒါကြောင့် New South Wales ပြည်နယ်ထဲမှာလည်းကူးစက်များပြင်းထန်လို့နဲ့ Delta ပိုးမျိုးကွဲတဲ့တွေ့ထားသူပေါင်းက500နီးပါးရှိလာနေပါပြီ။ရုရှားမှာလည်းပိုးတွေ့သူတွေဆက်မြင့်တက်လာနေပြီးဒီနေ့2500ကျော်ပိုးတွေကပြည်ဆုံးသူစံချိန်တင်950ကျော်ကိုတက်သွားခဲ့ပါတယ်။ကုမ္ပဏီကြီးတွေပေါ်အခွန်တိုးကောက်ဖို့ G20 ကမ္ဘာစက်မှုထိပ်တည်နိုင်ငံတွေစီဝေးကနေဘိုးတော်တွင်ကြီးချက်ချမှတ်နိုင်ခဲ့တာကိုအမေရိကန်နဲ့ဂျာမနီတို့ကဒီနေ့ချေဆိုလိုက်ကြပါတယ်။အခုရလိုက်တဲ့နိုင်ငံတကာကုမ္ပဏီကြီးတွေပေါ်အခွန်တိုးမြင့်လိုက်တာကနိုင်ငံတိုင်းအတွက်ကောင်းမွန်တယ်လို့နိုင်ငံတွေကြားအခွန်အနည်းဆုံးဖြစ်အောင်ပြင်ဆင်နေမှုတွေကိုအဆုံးသတ်စေပြီးအခွန်ဝင်ငွေတွေတိုးရလာမှာပါလို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဂျန်နက်ယလန်ကဆိုလိုက်ပါတယ်။ G20 ဖွဲ့ကအခုလိုဆုံးဖြတ်ပြီးဂျာမနီဘဏ္ဍာရေးဝန်ကြီးနဲ့ပူးတွဲသတင်းစာရှင်းလင်းပွဲလုပ်ရမှာဝန်ကြီးဂျယ်လန်ကအခုလိုပြောခဲ့တာပါဂျာမနီဘဏ္ဍာရေးဝန်ကြီး Olaf Scholz ကလည်းအခုဆုံးဖြတ်ချက်ကစီးပွားရေးအခွန်ဆိုင်ရာပြုပြင်ပြောင်းလဲရေးမှာကြီးမားတဲ့တိုးတက်မှုဖြစ်တယ်လို့ပြောပါတယ်နိုင်ငံတကာကုမ္ပဏီကြီးတွေအခွန်ရှောင်တိမ်မှုကိုအဆုံးသတ်ဖို့ G20 အဖွဲ့ဝင်စီးပွားရေးအင်အားကြီးနိုင်ငံအားလုံးကထောက်ခံတာကြောင့်ပါလို့သူကဆက်ပြောပါတယ်ဒါအပြင်အခွန်ဆောင်မှုအနည်းဆုံးဖြစ်ရေးကြိုးပမ်းမှုတွေပေါ်ကျော်လွှားရေးနိုင်ငံတကာလုပ်ငန်းစဉ်ကိုတက်ရောက်လာတဲ့နိုင်ငံတွေအကုန်လုံးကထောက်ခံခဲ့တယ်လို့ဝန်ကြီးရှိုးစ်ကအီတလီနိုင်ငံဗန်နစ်မှာလုပ်တဲ့ G20 ဘဏ္ဍာရေးဝန်ကြီးအစည်းအဝေးမှာသတင်းတောက်တွေကိုပြောခဲ့ပါတယ်။စနေညပိုင်း VOA American တန်ရဲ့ထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုချေချော်သိန်းနဲ့ကျွန်တော်ဝင်းဝင်းပြောပြခဲ့တာပါ။အခုချိန်ကစပြီးစိတ်ဝင်စားစရာသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေပတ်စဉ်အစီအစဉ်တွေကိုနားဆင်ရတော့မှာပါ။
ကချင်ပြည်နယ်ရွှေဘူမြို့နယ်မှာတောက်ကြနေတော့ကစစ်ကောင်စီတပ်တွေနဲ့ KIA PDF ပူးပေါင်းဖွဲ့တွေကြားတနေ့လုံးကြီးပါတိုက်ခိုက်ခဲ့ကြပြီးတော့စစ်ကောင်စီဘက်ကဒီကြောင်းကပါတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီတိုက်ပွဲဟာညနေပိုင်းမှာတော့စကိုင်းတိုင်းကတာမြို့နယ်ဘက်ထိပ်ကိုဆက်ပြီးတော့ဖြစ်ခဲ့တယ်လို့ဒီကနေ့မနက်ပိုင်းမှာလည်းထပ်မံတိုက်ခိုက်မှုတွေရှိနေပါတယ်။ရန်ကုန်ကပြပတဲ့ဒီကချင်နဲ့စကိုင်းတိုင်းနယ်စပ်ကတိုက်ပွဲသတင်းကိုကျွန်တော်သားညူပြောပြပေးပါမယ်။ဒီရပိုင်းတွင်ကချင်ပြည်နယ်နဲ့စကိုင်းတိုင်းအဆက်ကရွှေဘူနဲ့ကတာမြို့နယ်တွေမှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေခက်ဆစ်ဆစ်ဖြစ်နေပါတယ်။တောက်ကြနေတော့ကချင်ပြည်နယ်ရှေကူမြို့နယ်အစွန်ကမြို့လာအနီးမှာတိုက်ပွဲဆက်တင်ဖြစ်ခဲ့ပြီးတော့စစ်ကောင်စီတပ်ကဒီကြောင်းမှာပါတိုက်ခိုက်ခဲ့တယ်လို့ညနေပိုင်းမှာတော့ကတာမြို့အနီးမှာတိုက်ပွဲဆက်ဖြစ်ခဲ့တဲ့ကြောင်းဒေသခံတူကဗီဒီယိုကိုခုလိုပြောပါတယ
်။ရှေကူမြို့နယ်အစမြို့လာမှာကမလဲဖြစ်လိုက်တော့တဲ့ဆက်ဖြစ်တာပေါ့။ဒီညနေပိုင်းမှာတိုက်နေရင်နှစ်သိန်းနဲ့သူကဘုံလေလာချတယ်တနေ့လုံးမိမိတပည့်ဖြစ်နေပြီးတော့ညနေ6နာရီတော့တတာနားလေးမှာတတာမျိုးနဲ့တမိုင်းနဲ့တစ်ခါလုံးလောက်သွားတယ်တတာမျိုးကကြီးဝင်လာလေးမှာဖြစ်တာအဲ့ဒီမှာလဲတိုက်လေနှစ်စီးလာဝဲတယ်ဒါနဲ့မှောင်တော့မှာဆိုတော့ဒေလေးကဗမလုံးသွားတော့ဘယ်နဲ့ကြီးရတော့လုံး30ကျော်ဖြစ်တယ
်ညနေတိုက်ပွဲမှာစစ်ကောင်စီတပ်ဖက်ကဆွဲမိုင်းထိတာမလို့ထိခိုက်ကြဆုံးရှိခဲ့တယ်လို့ကတာနီတိုက်ပွဲမှာတော့စစ်ကောင်စီဘက်ကထိခိုက်ကြဆုံးသူတွေကိုရဲကားတစ်စီးလူနာတင်ကား၄စီးနဲ့တည်ယူသွားတာတွေ့ရတဲ့အကြောင်းပြောပါရယ်ဒီကနေ့မနေ့ပိုင်းမှာလဲမြို့လာနီမှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ဒေသခံကအခုလိုဆက်ပြောပါရယ်အဲ
့မလေးရဖြစ်တဲ့ဒီတပေါင်းနဲ့ရှေကူအဆက်မြို့လာရွာလားအဲ့နာမှာဒီနေ့လဲဆက်ဖြစ်နေပါပဲလို့ပြောလာတယ
်ရှေကူဒေသခံတူကလည်းမြို့လာတိုက်ပွဲဖြစ်တဲ့အချိန်နဲ့ပတ်သက်လို့အခုလိုပြောပါရယ
်မြို့လာတော့မြို့နယ်ပဲပေါ့မနေ့ပိုင်းကလေးကစတာလို့ကြားတာပဲကျွန်တော်နေ့နှစ်နိုင်လောက်ကနေစိုင်းမှာ9နိုင်လောက်ပြီးတော့ခပ်ပြင်းပြင်းလေးဖြည့်မှာတစ်ချက်9ပါလေတဲ့နောက်ပြီးတော့နောက်9နိုင်လောက်မှစိုင်းမှာတစ်ချက်တစ်ချက်အဲ့လိုမျိုးဖြစ်တယ်လေပြောတာညအောင်လည်းအဲ9နိုင်လောက်ကနေအဲ9နိုင်လောက်ဖြည့်ကြားတယ်ပေါ့လက်လက်ကြည့်တယ်မျိုးပါရော
မြို့လာမြို့ဟာရှေကူမြို့နဲ့မိုင်20လောက်ကွာဝေးတာလည်းဖြစ်ပါလေရှေကူမြို့နီးမြို့လာတိုက်ပွဲမှာလီချောင်းကတိုက်ခိုက်တာကြောင့်မလို့တယ်လီဖုန်းဆက်သွယ်ရေးတိုင်တစ်ခုပျက်စီးပြီးတော့ဖုန်းဆက်သွယ်တချို့ပြတ်တောက်နေခဲ့ကြောင်းနဲ့နောက်ဆက်ထိခိုက်ကြဆုံးကိုတိကျမသိရကြောင်းဒေသခံတွေကပြောပါတယ်။ဒီလ9ရက်နေ့မနက်9နာရီလောက်ကမြို့လာနီကောက်ခွေချောင်းမှာ KIA နဲ့ PDF ဖူပေါင်းအဖွဲ့တွေကစစ်ကောင်စီတပ်ရဲ့ဆက်လက်နှစ်စီးကိုတိုက်ခိုက်နှိမ့်ယုတ်ခဲ့ပြီးတဲ့နောက်9ရက်နေ့မှာစစ်ကောင်စီဘက်ကတပ်မှန်ထိုးစစ်ဆင်တာဖြစ်တဲ့ကြောင်းဒေသခံတွေကပြောပါတယ်။ဒီတိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်လို့စစ်ကောင်စီနဲ့ KIA ဘက်ကတိကျတိပြချက်မရသေးပါဘူး။ ဒီလနှစ်နှစ်ကလည်းကတာမြို့နယ်မူရာကြီးကြီးရွာထက်ပိုင်းမှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းထန်တာဖြစ်ခဲ့တယ်လို့ KIA PDF တပ်တွေဟာစကိုင်းတိုင်းကောလင်းမြို့နယ်တွေထိပိုဖြန့်ကျက်ဝင်ရောက်လာနေပါတယ်ခင်ဗျာကျွန်တော်သားညို့ဦးပ
ါချင်းပြည်နယ်တောင်ပိုင်းမင်းသားမြို့နယ်မှာ CDF မင်းသားဖွဲ့နဲ့စစ်ကောင်စီတပ်ကြားအပြစ်ခံရစက်မှုတပ်တန်းထပ်မံတုံ့ပြန်သွားမယ်လို့ CDF ဒေသခံကာကွယ်ရေးဖွဲ့တာဝန်ရှိသူတွေကဆိုပါတယ်CDF ဖွဲ့နဲ့စစ်ကောင်စီတို့ကြားအပြစ်ခံရစဲရေးအတွက်မြို့မိမြို့ဖတွေကကြားခံဆောင်ရွက်ပေးနေတာဖြစ်ပါတယ်။အပြစ်ရကာလတွင်စစ်ဘေးရှောင်ရွာသားတို့နေရာပြန်ကြပြီမဲ့လည်းအများစုကမပြန်နိုင်သေးပါဘူး။မင်းသားဘက်ကစည်ရေးချင်နေကြောင်းကျွန်တော်နိုင်ကွန်းအိမ်ကလည်းပြောပြပေးမှာပါ။စွန်လ20ရက်နေ့ကစလို့မင်းသား CDF ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြား14ရက်ကြာအပြစ်ခံရစဲရေးသဘောတူညီချက်ဟာစူလိုင်လ4ရက်နေ့မှာတက်တန်းကုန်ဆုံးပြီးဖြစ်ပါတယ်။အပြစ်ခံရစရည်ရက်ကလာထပ်မံတက်တန်းတွမျိုးဆောင်ရွက်သွားဖို့ဆက်လက်လှုပ်ဆောင်သွားမယ်လို့မင်းသားကာကွယ်ရေးဖွဲ့ပြန်ကြားရေးတာဝန်ခံဒေါက်တာရောမန်က VOA ကိုပြောပါတယ်
တွမျိုးခုတော့အကန့်ဖြစ်သဘောဆိုထားတယ်ဘယ်နှစ်ဘလောက်တွမျိုးနဲ့ဆိုတော့ကျွန်တော်ပြန်ဆွေးနွေးရအောင်မယ်ခင်ဗျကျွန်တော်တို့က၄ရက်နေ့မှပြီးသွားတယ်၄ရက်နေ့ပြီးတော့လည်းတိခါကျစရည်စတွမျိုးတက်မယ်လို့တော့အကန့်ဖြစ်တဲ့သဘောတူတယ်
ဒါပေမဲ့ဒီအပြစ်ရတက်တန်းတို့ဘုဟာမင်းသား CDF ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားမြို့မိမြို့ဖတ်တို့ကနေကြားခံဆောင်ရွက်ပေးရမှာဖြစ်လို့နှစ်ဖက်ဖွဲ့တွဲဆုံမေးရမသိသေးဘူးလို့ဒေါက်တာရောမန်ကပြောပါတယ
်ကျွန်တော်တို့ CDF နဲ့ဆက်ကစားတဲ့တရားမဟုတ်ဘူးခင်ဗျသူဆက်ကစားမြို့မိမြို့ဖတ်တွေကိုပြောမယ်မြို့မိမြို့ဖတ်တွေကျွန်တော်တို့ပြန်ပြောမယ်ကျွန်တော်တို့ကမြို့မိမြို့ဖတ်ကိုပြန်ပြောမယ်မြို့မိမြို့ဖတ်ကဆက်ကစားပြန်ပြောမယ်ပေါ့နော်အဲ့လိုမျိုးအစဉ်အဆက်ထိတ်ရတာဆိုတော့ဘာလို့များလဲကြီးရတဲ့အတွက်ကြောင့်ကျွန်တော်တို့ဒီမတားမီရပ်ပိုင်းတွေ့မယ်တန်တူရှိမှာပါကျွန်တော်တို့သူရင်းနွေးပြီးမှာပဲဘယ်နဲ့ကျအတိအတိုင်းတာဒီဘလို့ပြစ်ခတ်ရစတဲ့တန်တူကြမယ်ဆိုတာဟောလာပါပါခင်ဗျ
မင်းသားစီဒီအက်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားအပြစ်ခံရစေးရေးချင်းနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံလျာတုတ်ပြန်ပြောဆိုတာမရှိပါဘူးစွန်လ20ရက်နေ့ကမင်းသားမျိုးပြီးမျိုးဖတွေကလည်းကြားဝင်ဆက်စပ်လို့တိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတဲ့မင်းသားစီဒီအက်ဖွဲ့နဲ့စစ်ကောင်စီတပ်တို့ယာယီအပြစ်ရစဲခဲ့ပါတယ်အပြစ်ခံရစဲနိုင်ဖို့နှစ်ဖက်တွဲဆုံဆွေးနွေးမှုတွင်အချက်၅ချက်ပါတဲ့သဘောတူညီချက်တွေလည်းရရှိခဲ့တာပါမင်းသားမျိုးနယ်တွင်ဆက်သွယ်ရေးလမ်းကြောင်းပေါ်နဲ့မြို့ပေါ်မှာလက်နက်ကင်ဆောင်စောက်ပြစစ်ဆေးပြစ်ဒတ်ခြင်းမပြုလုပ်ဖို့အစိုးရဆိုင်ရာလုပ်ငန်းဆောင်ရွက်ရာမှာနှောက်ယှက်ခြင်းဖိအားပေးခြင်းချိန်ချောက်ခြင်းတားဆီးခြင်းမပြုလုပ်ဖို့စီဒီအန်ဝန်ထမ်းတွေကိုသင်းကျဖိအားပေးလုပ်ငန်းခွင့်ပြန်လည်ဝင်ရောက်စေခြင်းမပြုလုပ်ဖို့စစ်ဘေးရှောင်တွေအတွက်ရိတ်ခတ်တင်တဲ့ကားတွေကိုနှောက်ယှက်မပြုဖို့စတဲ့ချက်တွေသဘောတူညီခဲ့ပါတယ်ပရမကျင့်ပြေခါရဆဲပြီးရလကောင်းစုကိုတော့ဒေါက်တာရောမန်ကဆက်ပြောပါတယ
်အပြေခါရဆဲကလာမှာနှုံးနဲ့ဆက်ပြေခါမှုမရှိတဲ့ပွဲမရှိဘူးဆိုတော့အဲ့ဒါကိုတိုးတက်မှုလိုပဲယူဆမှာပေါ့တိုးယူမှုကတော့တခါလေလေအဲ့လိုစူးစမ်းနှုတ်စသိစီတာဒီခဏတာဖန်ဆီးထားတာမျိုးရှိတယ်ကျွန်တော်တို့ဖက်ကနဲ့ပြန်ထောက်ပြတဲ့ခါအဲ့လိုမျိုးထွက်လိုက်တာပေါ့နော်ဆိုတော့လုံးလုံးချက်ဖြစ်ပေါ့နော်ဒီပြေခါရဆဲကလာမှာပြည်ပြည်မမတော့ကျွန်တော်တို့ထောက်ပြကြပြီးဖန်ဆီးရမျိုးတော့မရှိဘူးခင်ဗျတောက်လျှောက်အဆင်ပြေပါတယ်လည်းပြောမှာပါ
လက်ရှိမင်းသားမျိုးစစ်ဘေးရှောင်ပြည်သူတို့ကတော့နေရရင်းကိုပြန်လာတာရှိပေမဲ့အများစုကတော့နေရမပြန်နိုင်ကြသေးပါဘူး
။ပြန်တဲ့လူတချို့ရှိတယ်။ဒါပေမဲ့မြို့ပေါ်ပြန်တဲ့လူတွေအကုန်လုံးကလည်းဘာလို့ဖြစ်လာမလဲမသိသေးဘူးဆိုတဲ့ပုံစံတော့ရှိကြတာပေါ့။ပြန်တဲ့လူရှိပါတယ်၊နေတဲ့လူရှိပါတယ
်။မင်းသားမျိုးမှာပြီးခဲ့တဲ့ဧပြီလ26ရက်နေ့ကစပြီးချင်းကာကွယ်ရေးဖွဲ့ CDN နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပါတယ်။ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်မြို့ပေါ်နဲ့ကျေးရွာတွေကလူပေါင်း3000ကျော်ဟာတောတောင်ထဲကိုထွက်ပြေးသိမ်းရှောင်ခဲကြရတာပါမေလ13ရက်နေ့ညပိုင်းကစလို့မင်းသားမျိုးမှာစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးနောက်ပိုင်းစစ်ကောင်စီတပ်ကနေလက်နက်ကြီးတွေနဲ့အပြင်းထန်သုံးစစ်ဆင်ပြစ်ခတ်မှုတွေကြောင့်စစ်ဘေးဒုက္ခသည်တွေဟာစခန်းနေရာတည်တကြမရှိပဲဘေးလွတ်ရာမှာပြောင်းရွှေ့သိမ်းရှောင်နေကြရပါတယ်စစ်ကောင်စီဘက်ကတော့မင်းသားမျိုးပေါ်ရှိကျောင်းတွေဘုံကြီးကျောင်းတွေမှာစစ်ဘေးရှောင်တွေကိုအကန့်အသတ်နဲ့လက်ခံမယ်လို့မေလ29ရက်နေ့ကထုတ်ပြန်ကြေညာထားပေမဲ့ဒေသခံအများစုကတော့စိုးရိမ်စိတ်နဲ့နေရရင်းကိုမပြန်နိုင်ကြသေးပါဘူး။လက်ရှိမင်းသားမျိုးနယ်ကဒုက္ခတဲ့တောင်းကျော်ဟာအနည်းဆုံးနေရာ18ခုမှာခိုးလုံနေကြပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်ခင်ဗျာ။
Sharon Dinere Ma, Nemananga, Wadi Daga Lare, Ice Muyasiwa, Kilonia, Avedone to Nemananga Dadugo, Julia Kuyaniga, Pamigeja, Tiny Daga Daga, Piovare, Dirimo, Jamama, E. Maga, Piopia, Bimava.
ไอ้สมุยเสวาเนี่ย96กิโลกรัมพันธุ์มีแก่ว่าได้กาลาตันโบบ้านเวตามောင်เตีย96โตตําโบชื่อเนี่ยมุยเสดีโกพันธุ์สิနိုင်แก่เลยสุบีอคินจะป้อในเนี่ยโกลายောက်จิชุซิซิแก่เดโบจုံนาบินทวันงาตะเรนดอกติโกไทบาตาเนี่ยอะคูโลပြောสุซอมาเดกุมของ
ရွှေတရီကန်ဒေတာအတွက်မွေးရစေဝါကနေရတဲ့မွေမဲတွေကိုမွေပြူဖြစ်အောင်ခေါ်ဝါချသူတွေရဲ့စီးပွားရေးယင်းနှိမ့်နှံ့ထားတဲ့နေရာတွေကိုလိုက်နိုင်ရှာဖွေဖမ်းဆီးခဲ့တာပါအခုအခါကြီးငွေပေးပြီးစေခိုင်းခဲ့တာလို့လည်းဆိုပါတယ်သူ့ကိုအခကြီးငွေပေးပြီးစေခိုင်းခဲ့တာလို့လည်းဆိုပါတယ်ဖမ်းပြီးတဲ့မြန်မာနိုင်ငံသားလူငယ်ကိုဆက်လက်စစ်ဆေးဖို့အတွက်ချင်းရိုင်းစစ်ဌာနချုပ်ကိုခေါ်
ဆန်းစုကြည်ရဲ့အမှုတွေနဲ့ပတ်သက်လို့အပတ်စဉ်တရားရုံးကြားနာမှုတွေနဲ့အမှုသွားအမှုလာအခြေအနေတွေကိုအပတ်စဉ်တင်ဆက်ပေးနေတာမှာအခုတော့တရားရုံးကြားနာမှုလေးပတ်မြောက်အခြေအနေကိုပြောပြပေးမှာဖြစ်ပါတယ်ကျွန်တော်ရန်နိုင်ပါနိုင်ငံတော်အတိုင်းအမြန်ပုံကူတော်ဆန်းစုကြည်နဲ့တမအဝင်းမြင့်တို့အပေါ်ဆွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့နေပြည်တော်ကတည်ထောင်တရားရုံးမှာဒီတစ်ပတ်လေးပတ်မ Shana, that the Tautama Kailona appear. Uri low tone, lonely, and Manirarego, poor toad, and Ganaibo, Jovan Lagavare. Diva Amurigo Jana, Sister Kamara, Ronsan, Sujiga, Tupo, Sweta, Muriha, Uri Janya, Malio Kane, low tone, lonely, Chinirello, Shinirigo, Piogavare. So, the Amuriha, Uri low tone, lonely, net, Palu Manirawale. Ranaba Davido, Ronsan, Suji, Shinit, Upite, Dialo, Shini, Uchi Winga.
ဒီလိုမျိုးနေနေကြီးကဒီလိုမျိုးနေရာဘယ်လိုလဲဆိုတော့အကျေဒီဆွဆွခါကဒီအကူခမရတိုင်ရဖွင့်ရမယ်။ဘာကြောင့်တိုင်ရဖွင့်ရလဲဆိုရင်ပစ္စည်းတွေအဲ့ဒါကမိသွားပြီဆိုလို့ရှိတာတိုင်ရဖွင့်ရတိုင်ရဖွင့်ပြီးတော့မှဖမ်းမှာပေါ့နော်။အဲ့လိုမျိုးပေါ်မှာအခုကတော့ဒီပြည့်မှုတွေဘာမှမရှိဘူးလေ။သူတို့တရားကြီးမှာနိုင်ငံတော်အချုပ်ကြီးကောင်စီကအရေးပေါ်ကာလပြထားလိုက်ပြီးတော့မှဒါ ไอ้เตี้ยนี่มันเนี่ยลีนออกมาพอได้จ้ะเว้ยสะดุยปิดสีดิโทรศัพท์นี่ก็สภาพเยอะแยะดีกว่าปิดพี่รอมาใจแยกดีถ่วยเลยอะอะไม่ใช่ดิยะชินมาแล้วบ่มาอะไม่ใช่ดิเออพาปีกามาไอ้เจ้ามาอยู่ดิสวยแล้วขะจะด่าก็เย็นโทรศัพท์นี่อย่าเล่ามาด่าอะไม่สวยแล้วบ่ปู่มาเลยตะคูอ่ะตะกูเรียมาสิรู้สิตะกูเรียตะมะอะหิตาวทัดท้าส่องนี้เนี่ย စစ်တပ်ကဗျာပြာကြီးတင်းနေ့မနက်9:00အချိန်မှာဒေါ်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ရဲ့နေအိမ်တွေကိုဝင်ရောက်စီးနင်းပြီးအာဏာသိမ်းတဲ့အချိန်မှာဒေါ်ဆန်းစုကြည်ရဲ့နေအိမ်ကနေဆက်သွယ်ရေးစကားပြောဆက်တွေကိုသိမ်းဆည်းရမိတာနဲ့ပတ်သက်ပြီးတော့ပို့ကုန်တင်းကုန်ဥတွေပုံမှန်ရှေ့ဆက်သွယ်ဥတွေပုံမှန်60ခုလုံးနဲ့အမှုဖွင့်တရားစွဲခဲ့ပါတယ်။ဒီလိုတရားစွဲတဲ့ပုံမှာ
ဒီဘုံဆိုတာကထုံးစံကအမှုကြီးရာရှိတာဒီဘုံဆွဲပြရမယ်။အမှားပဲဘာပဲဖြစ်ဖြစ်အမှုတခုဖြစ်သွားရင်ဒီဘုံဆွဲပြရမယ်။ဒီအမှုကြီးရာရှိတာအမှုကမှဆွဲမတာဘူး။အဲတော့အစားကြီးဆွဲထားတယ်ဆွဲထားတာကျွန်တော်ကဒီဘုံကိုကြည့်ပြီးတော့ကျွန်တော်မေးတာ။ဘုကြီးအဲ့တည်းရတယ်မင်းတို့။ဒီကလည်းအမှန်တိုင်းကိုအကုန်လုံးပြောသွားတာ။အဲဒီဘုံကြီးနေတဲ့အဝရဲ။ အဲ့ဒီပစ္စည်းကလည်းနော်လူကြီးရဒီလေးဝီထာနာဝန်လန်းနေပဲ။ကိုင်နာမဟုတ်လားလို့ပြီးတော့ဟုတ်တယ်တဲ့ကိုင်နာတဲ့။နော်အဲ့ဒီဝန်လန်းကြီးကလည်းဒီလေးဝီထာနာလို့ပြောဟုတ်တယ်ဆိုဟုတ်တယ်ဒါပဲပြောတာလေ။ဒေါက်တာဆူကြီးကပြတာမဟုတ်ဘူးဆိုတာအရေးလူရမေးမရဘူးကြဒီဘုန်းကြီးကြတဲ့ခါကျတော့ရှင်းရှင်းလေးလေးဖြစ်သွားတာပေါ့။ဒေါက်တာဆူကြီးရဲ့ရှင်းနေတဲ့ဘက်ကတော့စကားပြောသက်တည်း ဒါပြင်အဲ့ဒီလုံခြုံရေးတွေဟာလည်ပြည်ထောင်စုဝန်ကြီးဌာနကတာဝန်ပေးခန့်ထားသူတွေဖြစ်ပြီးတော့ပြည်ထောင်စုကအသုံးပြုတဲ့ပစ္စည်းတွေဖြစ်ကြောင်းတင်ပြခဲ့တယ်လို့သက်သေကိုလည်းအမှုအတွက်အမှန်တိုင်းထွက်ဆိုနိုင်အောင်လှုံ့ဆော်နိုင်ခဲ့တယ်လို့ဆိုရမှာပါ။ဒါပြင်ဇူလိုင်လ6ရက်နေ့ကတော့စစ်ကောင်စီဘက်ကပါတီဘိုကဖေဖော်ဝါရီ9ရက်နေ့နဲ့17ရက်နေ့ကထုတ်ပြန်တဲ့ကြေညာချ ပင်ပကဘာနဲ့အဆက်အသွယ်ပြန့်နေတဲ့အချိန်ဖြစ်တာကြောင့်သက်တည်မခိုင်မှဘူးဆိုပြီးတော့တင်ပြခဲ့ကြပါတယ်။လွန်ခဲ့တဲ့ဆယ်နှစ်ကျော်ကာလကလည်းအမေရိကန်နိုင်ငံသားဂျွန်ယက်တော်ဒေါန်ဆန်းစုကြည်ရဲ့နေအိမ်ကိုခိုးဝင်ဝင်ရောက်ခဲ့မှုနဲ့နားဖဆက်ဆိုးရကဒေါန်ဆန်းစုကြည်ကိုနေအိမ်ကျေကျုပ်ချမှတ်ထားတဲ့စီကံတမတ်ချက်တွေကိုချိုးဖောက်ခြင်းမရှိသလို အဆိုပါအမေရိကန်နိုင်ငံသားကိုလည်းဖိတ်ခေါ်ခဲ့ခြင်းမရှိကြောင်းလုံခြုံရေးတွေချထားတဲ့ကြားထဲကအဲ့လိုဝင်ရောက်ခဲ့တာဟာလုံခြုံရေးတွေမှာသာတာဝန်ရှိတယ်လို့သက်သေအခိုင်အမာနဲ့ရှောက်လဲခဲ့ကြပါပေမဲ့အင်းစိန်ထောင်ထဲမှာနားဖဆိုးရဖွဲ့ထားတဲ့တရားရုံးကတော့ဒေါန်ဆန်းစုကြည်ကိုပြစ်ဒဏ်ချမှတ်ခဲ့မှုပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေ အသက်ရှင်ကနာရီနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် www.newstalk.com ဖြစ်ပါတယ်။facebook.com/voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။ခုတော့ပတ်စစ်စီစဉ်တွေလှည့်ချလာပါပြီ။
ဒီကနေ့တော့မြန်မာနိုင်ငံလူ့ခွင့်ရေးချင်းတွေကိုထင်အားတင်ဆက်ပေးနေတဲ့ဒုအတန်းစီစဉ်ဖြစ်ပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတော်မ်းမှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်းအပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စကိုင်းတိုင်းတွင်းကမြို့တစ်မြို့ရဲ့ COVID-19 ကူးစက်ပိတ်ဆုံးလို့ဟာပြည်ဝင်ထုတ်ပြန်ထားတဲ့နှုန်းထက်အဆများစွာမြင့်မားနေပါတယ် COVID ကူးစက်ခံရသူတွေအတွက်ကုသရေးကလည်းအတားအဆီးတွေအခက်အခဲတွေနဲ့ရုံးသုံးကားဖြစ်နေပါတယ်ဒိုးတန်ကအဲဒီကဒေသခံတွေနဲ့စကားပြောဖြစ်ပါတယ်။ဒီဆောင်မကို Frontier မြန်မာကသတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်။လောင်းဒီဆိုတော့ကတ်ဆိုင်တဲ့ပုံစံမျိုးရှိတယ်။လမ်းတိုင်းမှာနိုင်ဆိုင်ဖို့ရှိတယ်ဗျ။အရင်အဲ့လောက်ကြီးကြီးမဟုတ်ဘူးဗျ။အရင်ကလမ်းတိုင်းမှာနိုင်ဆိုင်ဖို့မရှိဘူး။လမ်းတိုင်းမှာနိုင်ဆိုင်ဖို့ရှိဖို့နေတာဒါကျွန်တော်တကယ်လို့အဲ့ကိုပဲဖြစ်တဲ့လူနာလို့ဆုံးသွားရင်ကျွန်တော် second wave 20ကျော်လောက်ပဲချရတယ်။ဒါတော့ကျွန်တော်တို့ဟာပေါ့ဆေးရုံကြီးနဲ့ဟိုကနဲ့ကျွန်တော်တိုင်းသိုံလို့ဒီစင်တာကိုပဲစင်တာလို့အဲ့အဲ့လောက်ပဲဆုံးတာဒီမြို့ပေါ်ကျက်ထဲမှာကျက်ရွာထဲမှာဆုံ
းစကိုင်းတိုင်းကလေးမြို့ရဲ့မြို့ကန်ဗရာဟိတသမားတူကပြောပြတာပါအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ခန့်မှန်းချက်အရာကလေးမြို့မှာကိုဗစ်တတိယလိုင်းအတွင်းသေဆုံးသူ900လောက်ရှိနေပါပြီကလေးမှာကိုဗစ် -19 ကူးစက်နှုန်းဟာဂျွန်လလယ်လောက်ကစပြီးမြင့်တက်လာပါတယ်စက္ကောစီရဲ့ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်အရတော့ဇွန်လ26ရက်ကနေဇူလိုင်လ6ရက်နေ့အထိသေဆုံးသူ10ဦးပဲစရင်ရှိပါတယ်။ကူးစက်နှုန်းမြင့်လာတဲ့ကလေးမှာအများစုကယောဂါကို testing နဲ့အိမ်မှာသာဆက်ကြပြီးအိမ်မှာပဲနေကြတာကြောင့်ကူးစက်ခံရသူဘယ်နှဦးရှိပြီလဲဆိုတော့စရင်တိကျရဖို့ခက်ပါတယ်။တနင်္ဂနွေအတိုင်းတာနဲ့တရက်ကိုပိုးတွေးလူနာ4000ဝန်းကျင်ရှိလာတဲ့အခါမှာအောက်ဆီဂျင်လိုအပ်တဲ့လူနာအရေအတွက်ကလည်းများပြားလာပါတယ်။မအီကတော့ညမထရွာအမိတ်မကျော်ခင်မနက်3နာရီခန့်ကသူ့အဖိုးကျော်အောက်ဆီဂျင်အရှာချွတ်နေရပါပြီ။နှလုံးရောဂါအခန့်နဲ့အသက်80ကျော်အရွယ်အဖိုးကအပြားလဲရှိနေပြီးအောက်ဆီဂျင်မပြည့်စုံနေရတာကြောင့်ဘယ်အချိန်ဖြစ်နေနေသူမကြောက်နိုင်တော့ပါဘူး
။တခါတန်းစီလို့ရှင်တနားရီ2နာရီလောက်ကြာတယ်အဲ့ဒါအနည်းဆုံးပဲ။အပြင်မှာရှာရှာပြီးလာဖို့ပြင်ပြန်ဆက်သွားရှာအဲ့လိုမျိုးပါအချို့ရွာလာရလားတူရေဆိုလို့ချင်းအဆီကျင်းကဘာလို့ရှင်းလိုက်တာမှပြရလိမ့်မနာရတော့ပဲသာထားပြောလိုက်တွေ့တော့ရှိရကိုကအဆီကျင်းကိုတိုက်ပါရခြင်းလို့လေ
ကလေးမှာကိုဗစ်ကုသရေးအတွက်ကလေးပြည်သူစီရုံတိုင်းရင်းစီရုံနဲ့ယာယီကုသရေးစင်တာတစ်ခုဖြစ်တဲ့အိတ်ဆော့စင်တာတွေမှာကုသပေးပါရယ်ယောဂပြင်ဆင်သူတွေကိုစီရုံမှာကုပေးပြီးမပြင်းထန်တဲ့သူတွေကိုတော့အိတ်ဆော့စင်တာမှာထားတာပါအခုတော့အိတ်ဆော့စင်တာမှာလူနာ300နီးပါးနဲ့ဆေးရုံနှစ်ခုမှာလူနာ30လောက်စီရှိပါတယ်။အဲ့ဒီထက်ပိုလက်ခံပေးဖို့လဲကျန်းမာရေးဝန်ထမ်း၊ကကြင်နဲ့ပြင်ပကကူညီပေးမဲ့သူတွေမရှိပါဘူး။အဲ့ဒီစင်တာမှာကူညီပေးနေတဲ့ပရိဒသမားတယောက်ကိုတော့ဒိုးအတန်ကမေးမြန်းခွင့်ရခဲ့ပါတယ်။အ
များဆုံးပြည့်ရက်က300ကျော်သွားခဲ့တယ်ကြည့်ရ။300ကျော်သွားရင်တော့တကယ်တော့ကျွန်တော်တို့လည်းမေးပြန်တာရှိရတော့မှာကျွန်တော်တို့ကခန်းနေရတော့400အထိကျွန်တော်မှရှိတယ်။400လောက်ဒီကျန်စားလို့ရတယ်။ကျွန်တော်ကခင်ရတော့300ကျော်လောက်ပဲရှိတာအဲ့တော့သူကနောက်လာတဲ့တက်တဲ့ဒီနာတွေဆိုတော့သူတွေကဟိုဒီကျန်းမာရေးဘောသူတို့ရှာလို့ပါလို့ပို့ရတော့ဆင်းနေရတဲ့အားလို့ရှိတာပါနော
်ကလေးမှာကိုဗစ်ဆစ်ဆေးဖို့ပြည်သူ့ကျန်းမာရေးဦးစီးဌာနကအဖွဲ့3ဖွဲ့ခွဲလှုပ်ရှားခဲ့ပေမဲ့အခုနှစ်ဖွဲ့မှာကိုဗစ်ကူးစက်ခံလာရတော့တစ်ဖွဲ့တည်းသာကျန်းမာတော့တယ်ဒါကြောင့်တစ်ဖွဲ့ရကပဲတန်တရားလူနာတွေကိုစစ်ပေးနေရပြီးအရင်လောက်လူမျိုးများဆဆမစစ်ပေးနိုင်တော့ပါဘူးဆေးရုံမဆန့်လို့အိမ်မှာပဲနေရတဲ့သူတွေကတော့သူတို့အသက်ဆက်ဖို့အောက်ဆီဂျင်လိုအပ်နေတယ်လို့ဒိုးအတန်နဲ့စကားပြောပြတဲ့စေနာဝန်ထမ်းတဦးကပြောပါတယ်။သူတို့မှာနေစဉ်အခက်အခဲတွေကြားရုန်းကန်နေရတာပါ
ဟိုကလေးတယောက်လာဖြည့်တယ်။ဟိုကျောင်းကတန်းစီပြီးတော့စောင့်ကြတာများတန်းစီစောင့်တန်းစီစနစ်ဆိုတော့လေစောင့်နေတန်းတန်းနဲ့အဲသူတို့ဝရသွားတယ်ဦးတို့ရသွားရင်လည်းကျွန်တော်တို့ဟောပေါ့နောက်ဦးတို့ဖြစ်ပြီးနေတဲ့အချိန်မှာအဲဒုနာဆုံးသွားတာရှိတယ်ကြအဲ့ဒါဆိုကျွန်တော်လည်းစိတ်မကောင်းတကယ်ကိုစိတ်မကောင်းအဲ့နဲ့တော်တော်လေးကိုတစ်ဖွဲ့လုံးတော်စိတ်လိုက်ကြသွားကြဒီနေ့ကအောက်ဆီဂျင်တော်ပြတ်နေကြဘယ်နေရာမှာဆိုရင်ဒီကြောင်ကျွန်းနေရာတွေမဟုတ်တခြားနေရာမှာလည်းရလူရညာလေးအဲဦးစီထားကြရရှိတယ်ကွာ
သူကတော့အရင်ကိုဗစ်လာနေတုန်းကလို့ကုသရေးစင်တာမှာစေတနာဝန်ထမ်းအဖြစ်မလုပ်ပေတော့ပါဘူး။သူပြောတာကတော့အခုစစ်ကောင်စီကတာဝန်ယူလုပ်ကင်နေတဲ့ကျန်းမာရေးဌာနနဲ့လက်ကျွဲမလုပ်ချင်လို့လို့ဆိုပါရယ်။အခုသူကအောက်ဆီဂျင်ဖြန့်ဝေပေးတဲ့နေရာမှာပဲလုပ်နေပါရယ်။ကလေးမှာကိုဗစ်ကူးစက်မှုတွေပြန်ဆလာပြီးနောက်ပိုင်းကူးစက်ခံရသူတွေဟာ စီယုံမှာစစ်တပ်ကတပ်ဆွဲထားတာကြောင့်ဖမ်းခံရမှာကြောက်ပြီးစီယုံမသွားကြပါဘူး။အာနာသိမ့်မိခဲ့ကလူပေါင်းများစွာဖမ်းခံထားရပြီးစစ်တပ်ကိုစန့်ကျင်တဲ့လူများစွာလည်းတရားစွဲခံထားရတာကြောင့်တမန်ပြည်သူအများစုဟာဖမ်းခံရမှာကိုကြောက်နေကြတာပါ။ယောဂဖြစ်သူနဲ့ထိတွေ့သူတွေကိုခြေရာခံဖို့လည်းရက်ကွက်လူကြီးတွေတာဝန်ယူပေမဲ့သူတွေမရှိပါဘူး။အရင်စေနာဝန်ထမ်းလုပ်ခဲ့သူတွေဟာလည်းဖမ်းခံရတာတောခိုသွားတာနဲ့စစ်တပ်နဲ့မပူပေါင်းလို့ရကြောင်းစေနာဝန်ထမ်းလည်းအလွန်နည်းနေပါတယ်။ကျမရဲ့ဝန်ထမ်းတွေကလည်း CDN လုံးနေကြပါတယ်။အာနာသိမ့်မီနောက်ပိုင်းမြန်မာနိုင်ငံရဲ့ကျမရဲ့ဆာရှာမှုစနစ်မှာအပြင်းထန်နေမကောင်းဖြစ်ရင်တော့ဆေးကုသမှုမရကြသလိုကူးစက်ညံတဲ့ဗီဇပြောင်း Delta COVID ပိုးကလည်းကူးစက်မှုမြင့်တက်လာနေပါတယ်။ဒီလိုအခြေအနေတွေကိုကလေးတစ်ခုရဲ့ကြုံနေရတာတော့မဟုတ်ပါဘူး။ဆေးရုံစည်းကမ်းပေါ်တဲ့ရန်ကုန်အပါအဝင်တနိုင်ငံလုံးမှာခံစားနေရတာပါ။အခုတခါတတိယလိုင်းမှာယောဂကကူးစက်ညံတဲ့အပြင်စီမံခန့်ခွဲမှုညံ့ကျင်တာကြောင့်လည်းတန်လျာရှိလူငယ်တွေကနေ့စဉ်လိုလိုတချိန်ချိုးတက်လာနေပါရဲ့။အခုလိုဆိုးဝါးလာတဲ့ကူးစက်ညံယောဂကိုကူတာဖို့အတွက်ကျန်းမာရေးဝန်ကြီးဌာနရဲ့စီစဉ်ချမှုတွေကိုမေးမြန်းဖို့ကျမရေဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဒေါက်တာခင်ခင်ကြီးကိုဆက်သွယ်မေးမြန်းဖို့ကြိုးစားပေမဲ့မရခဲ့ပါဘူး။ရန်ကုန်တိုင်းပြည်သူ့ကျမရေဦးစီးဌာနမှဒေါက်တာချုံးမင်းကတော့ယောဂဆစ်ဆေးရေးအတွက်ယောဂလက္ခဏာရှိနေရင်ကျမရေဝန်ကြီးဌာနရဲ့တခွဲကန်းဆေးရုံနဲ့ဒေသနာအစည်းအဝေးတွေမှာစစ်ပေးနေတယ်လို့ပြောပါရယ်။ကုသရေးအတွက်လည်း NCC ရိုမာအင်းရစင်တာတွေနဲ့ဆေးရုံတွေမှာလူနာ 2,900 ကိုကုသပေးနေတယ်လို့ပြောပါရယ
်။ဘလို့ဒီနေ့မှမဟုတ်ပါဘူး။အဲ့လို positive ထွက်တယ်ဆိုရင်တော့ဆရာကသူတက်ဆိုင်ရပေါ့တရားဝင်တက်မှတ်ထားရဲ့ဟိုကျမရေးဌာနရဲ့တပွဲခန်းနေရာနေပြီးတော့စစ်ဆေးတော့ positive ထွက်တယ်ဆိုဆရာကလူနာရဲ့အခြေအနေကိုကြည့်ပြီးတော့သင်ပေးလိုက်သူသူရှိတဲ့လူနာကတော့အကောင်းဆုံးပြန်လုပ်ပေးနေတာလေသူကဈေးဝင်နေမှာတော့အဲ့ဒီတရားပဲတိုင်းကောင်ရဲ့စီစဉ်နေပဲအခမဲ့ချွေ
ဈေးဝင်နေမှာအောက်ဆီဂျင်လိုရင်လဲထောက်ပံ့ပေးရတယ်လို့သူကပြောပါတယ်ဒါပေမဲ့ရန်ကုန်ကကိုချူကတော့ဈေးဝင်တက်ခွင့်မရခဲ့ပါဘူးသူကကိုပူချိန်ကြက်ဖြားနေရကနေအသက်ရှူချက်အမောဖောက်လာလို့ပရိဒအသင်းကိုဖုံးဆက်အကူအညီကြောင်းခဲ့ပါရဲ့။ဒါပေမဲ့ပရိဒအသင်းကတက်ဆိုင်ရာဆေးရုံတွေကိုဖုံးဆက်မေးပေးရမှာအခုကာလမှာအမောဖောက်လူငယ်တွေကိုဆေးရုံကလက်မခံဘူးလို့တီးခဲ့ရပါတယ်။ဒါကြောင့်သူ့အိမ်မှာသာအောက်ဆီဂျင်ဝယ်ရှူရင်တက်တာလာဖို့ကြိုးစားနေရပါတယ်
။ဟိုကိုဒီမိုဒီဒီဆိုအောင်လုပ်ပေးမယ့်နေရာလို့အရင်ကလည်းမကြည့်စနိုင်ဘူးနော်မရှိဘူးကတီးနေတယ်ဒါနဲ့ဟိုနောက်ဆုံးဆေးရုံတခုခုလာတော့ကိုယ်ပေါ့နော်အကောင်းဆုံးလုပ်ပေးနိုင်မှာဟိုအမောဖောက်တာဖြစ်ဖြစ်တခုခုဖြစ်ပေါ့နော်အကောင်းဆုံးသွားလိုက်မယ်ဆိုရင်တော့အကောင်းဆုံးလုပ်ပေးနိုင်မှာပေါ့နော်တခုခုကိုအသေးဆုံးကလက်ခံတော့မယ်ထင်နေတာအကြမ်းကြတော့ဟိုအကြမ်းကိုလိုအပ်တဲ့အခါကျတော့ဆေးရုံပဲဆေးရုံမှာတော့မခံတော့ဘူးလို့ကျွန်တော်တကယ်ဟိုအမောဖောက်တဲ့အချိန်မှာတကယ်ဟိုအများကြီးကိုယ်တက်ဟိုဘယ်လိုပြောမလဲဆိုတော့ဟိုအရန်ခုခုကလည်းမဲတကယ်အားလဲနေတယ်သူတကယ်လည်းကြောက်စိတ်တွေအရန်တိုးလာပို့လို့တည်လား
ကိုဗစ်ဆစ်ဆေးတွေ့ရှိသူဦးရဲဟာလဲဇူလိုင်လ9ရက်နေ့တည့်ရက်ထဲမှာပိုးတွေ့လူနာ4000ကျော်ရှိပြီး50ကျော်သေဆုံးပါရယ်။ဒါကဆစ်ဆေးနိုင်တဲ့ပမာဏအရချုပ်ပြန်ထားတဲ့စည်းရင်မှာ stay at home ကြီးညာလိုက်တဲ့မျိုးနယ်ကလည်း45မျိုးနယ်ရှိနေပါပြီ။ဒီလိုအခြေအနေမှာယောဂကူးစက်မှုနှုန်းရော့ကျသွားဖို့ကကာကွယ်ဆေးကိုကြည်ကြဲပြည့်ပြန့်ချိုးနိုင်မှုပဲဖြစ်ပါရယ်။ဒါပေမဲ့ဆက်ကောက်စီကျန်းမာရေးဌာနကချိုးပေးမဲ့ကာကွယ်ဆေးကိုပြည်သူတွေကလည်းငြင်းဆန်နေသေးပါရန်ကုန်ကကိုထူးကတော့စစ်တပ်ကတာဝန်ယူထားတဲ့ကာလမှာကြုံရတဲ့အခြေအနေတွေကိုကြည့်ပြီးအခုလိုပဲပြစ်တင်ရှုတ်ချလိုက်ပါတယ်
။မသိကြအောင်ဆောင်းနေတာပဲလားဟိုမသိလည်းမသိရဘူးနော်ပြည့်ပဲထားရတာလို့လည်းမသိပါဘူးပြောရခက်ပါတယ်။ဒါမှလည်းဟိုရန်ကုန်မှာဆိုရင်ဒါမှသိကြရအောင်ဖောက်ချောက်မှုပေးရတခုမှမတွေ့ဘူးမတွေ့ဘူးဘယ်ဘသူ့သွားပြီးအားကိုအောင်လည်းမသိဘူးတော်တော်ဆိုးဆိုးပါပဲ။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်နေမယ်လို့ဒိုးတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးတန်တန်ဖွဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်တာနက်ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နဲ့နဲ့6နိုင်ကနေ9နိုင်အတွင်းမှလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအမှုရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒီတန်အစီအစဉ်ကိုနားဆင်ကြရပြီးတဲ့နောက်အပတ်စဉ်စနေနေ့ဇာကဝိုင်းအစီအစဉ်ဖြစ်ပါတယ်။ စစ်ပန်ရပ်ဖက်ဆက်ဆံရေးဟာစစ်အာဏာသိမ်းတာကြောင့်ပျက်စီးသွားရတယ်လို့ရန်ကုန်တိုင်းတိုက်ကြီးမြို့နယ်အမှတ်7လေးစစ်ပြည်ပြင်စစ်တပ်ရဲ့မှတာဝန်ထမ်းခဲ့တဲ့ခွဲစိတ်ပါရကူဦးကြီးမြင့်မောင်ကပြောဆိုလိုက်ပါတယ်ဒီမိုကရေစီရေလျှောက်ရှားသူတွေဘက်ကလာပြီးတော့ပူးပေါင်းလာတဲ့ဦးကြီးမြင့်မောင်ကိုမဆုမြတ်မောင်ကမေးမြန်းထားပါတယ်စနေညစကောင်းဝိုင်းအစီအစဉ်မှာတင်ဆက်လိုက်
မင်္ဂလာပါဗိုလ်ကြီးမင်းမမောင်ရှင် VOA မြန်မာပိုင်းစီစဉ်ရနေကြိုဆိုပါရခြင်
းမင်္ဂလာပါမ
ဟုတ်ကဲ့ပါဆိုဗိုလ်ကြီးမင်းမမောင်ကတော့ဒီစစ်ကောင်စီရဲ့လောရက်တွေကိုလက်ခံနိုင်တော့လို့ဆိုပြီးတော့မှတက်ကနေပြီးတော့မကြင်တော့မှထွက်လာခဲ့သူဖြစ်ပါတယ်ဆိုတော့အရင်ဆုံးဒီဗိုလ်ကြီးတက်ကနေထွက်မလာခင်နောက်ဆုံးဘယ်တက်မှာတာဝန်ထမ်းခဲ့လဲဘလို့တာဝန်နဲ့ဂျာလူတာဝန်ယူခဲ့လဲဆိုတော့အရင်ဆုံးပြောပြပါရှင
့်ဟုတ်ကဲ့ကျွန်တော်ဒီကိုထွက်မလာခင်ကတက်မှာပေါ့နော်ဒီပထမတန်းထွက်စိတ်ပါလို့ဒီဗိုလ်ကြီးအနေနဲ့တာဝန်ထမ်းဆောင်ခဲ့ပါတယ်ကျွန်တော်ထမ်းဆောင်ခဲ့တဲ့တက်ကတော့အမဆက်တည်းစဉ်းစားနေဖြစ်တဲ့တိုက်ကြီးပါရန်ကုန်တိုင်းအတွင်းမှာလည်းရှိပါတယ်ခင်ဗျာ
အဲစစ်တပ်ကဒီအာဏာထိန်းတယ်လို့ပြောပြီးတော့ပေါ့နော်ဒီအကြတာအစိုးရလက်ကနေပြီးတော့အာဏာယူခဲ့တဲ့ February 1ရက်နေ့ကတော့ဗိုလ်ကြီးကဒီတပ်ထဲမှာပဲရှိနေသေးတုန်းဆိုတော့အဲ့ဒီအချိန်တုန်းကဒီအာဏာသိမ်းလိုက်တဲ့အတွက်ကြောင့်မို့လို့တပ်ထဲမှာဘယ်လိုမျိုးတုံ့ပြန်မှုတွေဘယ်လိုမျိုးအပြောင်းအလဲတွေဖြစ်သွားတယ်ဆိုတာကိုလည်းသိပါစေရှင
့် February 1ရက်နေ့အာဏာသိမ်းတဲ့ပြည်ရဲ့ရာဟုဒါကျွန်တော်တို့ဖြတ်နေနေရပေါ့နော်တပ်ထဲမှာရှိနေခြင်းတင်းကတော့မကြည့်ကြကြဘူးပေါ့နော်အဲဒါပေမဲ့နည်းနည်းလေးရေးစားမှုတဲ့အပိုင်းကြီးတော့နည်းနည်းရှိတာပေါ့ဘာလို့လဲဆိုတော့ဒီ file တရင်နေမတိုင်ခင်မှာဟလာတက်ကနေပြီးတော့ကင်းဖွဲ့ကြီးထုတ်ရတာလို့ဒုံဂျုံကြီးဖွဲ့ကြီးထုတ်ရတာလို့ဒါမျိုးတွေရှိတယ်ပေါ့နော်တို့တော့တကယ် file တရင်နေအာနာသိမ်းနေဆိုမှာအင်တာနက်ဆက်သွယ်မှုရလက်တောက်သွားတယ်ဖုန်းလိုင်းတွေကလက်တောက်သွားတယ်လူတွေကတော့လည်းဒါကိုညှော်ညက်မထားကြဘူးပေါ့နော်တုံ့ပြန်တဲ့အချိန်မှာတော့ပုံစံမျိုးစုံရှိတာပေါ့ဘုရားမျိုးစုံရှိတာပေါ့ဆိုတာတချို့ကကြတော့လေဒီအာနာသိမ့်လိုက်တယ်ဆိုတဲ့အချိန်မှာတချို့ကလည်းဒါတကယ်ကိုပဲဘာလို့လို့ဘာကြံမှန်းမသိဖြစ်သွားတဲ့လူမျိုးတွေလည်းတွေ့ရတယ်လို့တချို့တွေကြတော့လေဒီအာနာသိမ့်တာနဲ့ပတ်သက်ပြီးတော့ပေါ့နော်အဲဒါတချို့တွေအနေနဲ့နည်းနည်းပြင်းတဲ့လူမျိုးတွေလည်းကျွန်တော်တွေ့ရတယ်ပေါ့ဒါတော့ပုံစံမျိုးစုံနဲ့တွေ့ရတဲ့အနေထားတွေပါဟုတ်ရော
ဆိုတော့အဲ့ဒီအချိန်မှာတော့ဘုရားကိုယ်တိုင်ပေါ့နော်ဒီတက်မတော်ကတာနာသိမ့်လိုက်တဲ့လောက်ရပေါ့မှာဘယ်လိုမြင်ပါလဲရှင်
အဲ့ကျွန်တော်တော့ဒါကလုံးဝလက်မခံဘူးကြာလက်မခံဘူးဆိုတဲ့အရာကဒါက spoiler တရင်နေ့မှာအာနာသိမ့်နေသိမ့်နေဆိုတဲ့အကြောင်းရင်းကသူကတော့ဒါဒီအာနာသိမ့်နေပေါ့နော်သိမ့်နေဆိုတဲ့စကြရက်တဲ့သိမ့်နေဆိုတဲ့စကြရက်ကိုတုံးသွားတယ်အဲ့တော့သိမ့်နေဆိုတဲ့အကြောင်းရင်းကလည်းဒါမဲသိရင်မတမောင်မှုဆိုတဲ့အကြောင်းတက်ကြကိုပြီးရဲ့သို့တော်လည်းပဲဒီအကြောင်းအရာကတကယ်တကယ်တော့သူတို့သိမ့်နိုင်လောက်အောင်ဖြစ်တဲ့အကြောင်းတရားတော့မဟုတ်ဘူးကြာဒါကြောင့်မလို့ဒါကကျွန်တော်အနေနဲ့ရတော့ဘောနော်ဒါကျွန်တော်တူတဲ့အနေနဲ့ရောဒါတချို့လူတွေမှလည်းဒါကိုလက်မခံတဲ့အပိုင်းကိုအားရှိကြပါတယ်။
အဲ့တော့ဘိုးကြီးကတော့ဒီအာနာသိမ့်ပြီးတော့လေးလလောက်အကြာပေါ့လေဂျွန်လာကမှဒီတက်ထဲကနေပြီးတော့မှထွက်ပြေးလာခဲ့တာပါဆိုတော့ဘယ်လိုမျိုးအကြောင်းချက်တွေကနေပြီးတော့မှတက်ထဲကနေဖတ်တော်မဲဆိုပြီးတော့ဆုံးဖြတ်ဖို့ဖြစ်လာတာပါလဲရှင
်။ဆုံးဖြတ်ရတဲ့အကြောင်းတရားကြီးကတော့အားကြီးပဲပေါ့နော်။ဒါပေမဲ့ဒီကတော့ကျွန်တော်ကိုသွန်အားပေးစီတဲ့အကြောင်းကြီးကတော့ပေါ့နော်။ဒီမျိုးတော်လန်ကြီးပေါ်ကြတာပေါ့။generation Z တွေရဲ့စီကံရှိမှုဟလာတချွာမှုဒါမထန်ကျင်တဲ့စိတ်တွေပေါ့နောက်တစ်ခုကြတော့သူတို့တွေရဲ့ဒါဒီလိုလုံးရမျိုးတွေကိုသူတို့အနေနဲ့ပေါ့နော်ဘလို့နီးနဲ့မှကိုလက်မခံဘူးဆိုတဲ့အရာတွေမှာသူတို့တွေကအကျမ်းမထက်ထုတ်ပြန်ကြတယ်သို့တော်လည်းပဲအာနာသိမ့်တဲ့စစ်ကောင်စီအနေနဲ့ရတော့ပေါ့နော်ဒါနဲ့ကိုအနည်းအချင်းပြောရမယ်ဆိုရင်ဒါငင်းငင်းချမ်းချမ်းဟလာစီဗီလည်းနည်းနည်းဖြည့်ဆည်းရမယ့်အရာတွေမှာသူတို့ရဲ့အင်အားတွေသုံးတယ်ဒါဒီလည်းကျွန်တော်အနေနဲ့မကျေနပ်ဘူး။နောက်တစ်ခါကျတော့ကျွန်တော်ကိုယ်တိုင်ကလည်းဆရာဝန်ဖြစ်နေရယ်။အဲ့တော့စစ်ကောင်စီရဲ့အာဏာသိမ်းမှုကိုဒါပထမဆုံးဖတ်ကျင်လာတာလည်းပဲဒါဆရာဝန်အုပ်စုတွေလည်းပေါ့နော်။ဒီဆရာဝန်အုပ်စုတွေကလည်းပဲဒီအာဏာသိမ်းတာကိုလက်မခံဘူး။ဒါနဲ့ပတ်သက်ပြီးတော့လည်းစစ်ကောင်စီနေရတော့ဒါကတကယ်တကယ်ဆိုရင်ဒါကငြင်းငြင်းနဲ့စီစဉ်လို့ရတဲ့အရာတွေမှာအကြမ်းဖက်လို့ရှားမှုတွေဒါတွေအကုန်လုံးကိုသူကပြင်းပြင်းထန်ထန်ပေါ့နော်။ပြင်းပြင်းထန်ထန်တုတ်ပြန်တဲ့အစီအစဉ်တွေကိုကျွန်တော်အနေနဲ့ဘယ်လိုမှလက်ခံဒီကံနိုင်တယ်ရှိရအတွက်ကြောင့်မလို့နောက်ဆုံးအနေနဲ့တော့ကျွန်တော်ကလိုဝဲဖြစ်ဖြစ်ဒီဒီဘက်ကိုရက်တိနဲ့ဆိုတဲ့ဆိုဖက်ချက်ကိုခိုင်ခိုင်မာမာဖြတ်ပြီးတော့ရက်တိခဲ့တာပ
ါ။ခုနကဘိုးကြီးပြောခဲ့သလိုပါပဲဒီစစ်တပ်ရဲ့လုံရက်တချို့ကဒီတက်မတော်ရဲ့စီကံကျုံဝင်တွေကိုချိုးဖောက်နေတဲ့ပြည်သူတွေအပေါ်မှာလက်နက်နဲ့နိုင်ထက်စီနေလုံနေတယ်ဆိုတဲ့ဟာမျိုးတွေလည်းမြင်နေရပါတယ်ဆိုတော့အဲ့လိုမျိုးကိုယ်တိုင်လုံနေကြတဲ့သူတွေအနေနဲ့ရောသူတို့လုံနေတဲ့လုံရက်ဟာမှားနေတယ်ဆိုပြီးတော့မမြင်နိုင်လို့လုံနေကြတယ်လို့ပြောလို့ရလားရှင်။ဒါမှမဟုတ်လို့ရှိရင်ဒါအမေရောပဲလိုက်နာပြီးတော့လုံနေကြတာလား။
ဒီကတော့ပေါ့နော်အာဒီအချင်းချောက်ကိုမှန်တာကိုကွာအထက်ကနေအောက်ကိုဆင်းနေအရာမျိုးပေါ့နော်အဲဒါနဲ့သူတို့တွေကအာကျွန်တော်ပြောသလိုဒီအပေါ်အထက်အမေကနေအောက်ကိုဆင်းနေအတွက်ကြောင့်မလို့တချို့အရာတွေမှာပေါ့နော်အမေအတိုင်းဆိုရဲ့လုပ်ရတဲ့အရာတွေရှိတယ်ပေါ့နော်သူတို့တော်နေပဲတကယ်မြေပြင်မှာလုပ်ရတဲ့ဒါအကောင့်တွေခေါ်ရတဲ့သူတွေပေါ့ဗျာဒါစစ်သားတွေပေါ့နော်ဒါစစ်သားတွေကကြတော့ဒါမျိုးတုတ ကျွန်တော်ရဲ့ငန်းပညာနဲ့ပေါ့ဖြစ်ချင်းစဉ်းစားနိုင်ဘူးတော့လူရာပေါ့ဗျာဥပမာပြောရမယ်ဆိုရင်ဒါပြစ်တဲ့ခက်တဲ့ဆိုတဲ့အရာမျိုးမှာဆိုရင်လည်းလားဒါကခုနပြောသလိုကကိုယ်နဲ့စစ်သားတယောက်ပဲဒါအကျမ်းဖက်ဆန္ဒပြနေတဲ့ဆိုတဲ့လူတွေကဒါခုနပြောသလိုပေါ့နော်သူတို့တင်းတင်းကြပ်ကြပ်တုတ်ပြန်နေတဲ့အရာတွေမှမဟုတ်တာဟုတ်တယ်ခုနပြစ်တဲ့ခက်တဲ့ဆိုတဲ့အရာဆိုတဲ ที่ได้รู้ก่อนเนาะแต่ไม่ไอ้เรื่องนี้ตะแกะถ้าก็ท้ายเนี่ยสุดแล้วไม่ได้รู้ก่อนเนาะอ่าคุณน่ะเจอรู้ว่าถ้าปิสุปิกว่าตัดสุดตัดกว่าสุดได้ยาวรู้ติงเองก่อนแล้วไปวิจัยมาลงนี่ได้สุดเนี่ยไอ้กูถ้าได้ได้เจอว่าเราเวทีเลยจ้ะคือเราเนี่ยเราไม่รู้ว่าใครรู้ไม่รู้ก็รู้ขึ้นมาแล้วไม่รู้ก่อนเนาะอ่ะดีกว่าเนาะคือเราเนี่ยน่ะก็เนี่ยปัญญากูอึ้งชะได้ป้ายนี่ก่อนเนาะ อะไรมาแล้วคือเนี่ยตัวนี้เนี่ยโดดเด่นนี่แหละนอกตะคู่ก็จ่าแล้วบ่เนาะคือพวกกูแรงกันเลยเนี่ยวาระใหม่นี่นี่เลยคือเนี่ยโดดเด่นวาระใหม่นี่เนี่ยจะโชว์ดูได้จ่าแล้วเนี่ยถ้าอะเทอเมงก็อะล่ะดาวอีตรุอเมงดีไซน์สิได้อะล่ะดูดีก็มีดีบ่ดาดูดีดิโอเมงก็เปียแม้แค่แม้สิได้มีท่าสิได้สิได้เฉยมาดีดูดิอ่ะปิดูดิบาลาสิได้อดีโอเลยขึ้นมาสิเอาตะคู่ก็จ่าแล้วตรุผู้แรงกันเลย
ที่กูยังดูดูมีนี่เรื่องนี้ใช่ไหมใช่ไหนเนี่ยเรื่องนั้นเนี่ยโดนแต่ดูยาละบ่ไปไหนดูตอนนี้เนี่ยที่เนาะมีนี่อะไรเนาะที่เนาะตอนดูนี่อะไรเนี่ยวันที่ไหนที่เนาะแต่ดูว่าลูกเชี่ยมาแล้วไม่เข้าคุยอ่ะสุดสุดเอาเบลล์ตัวนี้พี่ดูยังดูลมยืนนี่เลยสุดอันยิ่งบ่เลยสุดอ่ะคู่ที่สนับยาเรื่องตัวนี้นะคู่แล้วเนี่ยการที่เราสแตนเนี่ยที่ได้ตัวนี้เลยที่พี่ดูการกวยจัดดีบ่เลยไอ้ที่หายว่าตัวนี้ก็ที่จะเชื่อม
ตรุเดียวดีใจนี่แหละตัวเองผมเนี่ยเอาเจ้านี่ทำอยู่เลยอ๋อชีเดียวตีอะไรเช่นอ่ะชีกับพ่อยาชีกับพ่อที่สังสีเย่พ่อเนาะแต่ไม่ทานอะไรสักเจ้าพ่อเนาะที่ประเทศทานอะไรมาเช่นฮัลโหลที่สนามจอดตรงนั้นได้ไหมเนี่ยที่เจ้าสีตรงนี้ดีอ่ะที่รู้ที่รู้สนามจอดเรียนอะไรมาลาบูร์กูลายาลูกไม่ยาวลูกอาตาสีดีเด็กเด็กเนาะอาตาสีดีเด็กเด็กอะไรอย่างนี้ตอนนี้ยาลูกเนี่ยเหรอล่ะ รู้นี่เนี่ยก็แพนเนี่ยสีเนี่ยสีพี่เนี่ยขาดใจเลยเว้ยมีดวงเงินดีดีกว่าคนอื่นเราเป็นพวกเชฟเป็ดสกุลลูกชายเนี่ยสุดจะยิ่งเก่งเลยแต่สิ่งสิ่งนี้เนี่ยก็ดีดวงเงินดีเลยเชฟเป็ดชนะใจลูกชายมือรู้รู้ว่าไม่เคยที่ดีเลยขาดใจหรอกหลังเชฟเป็ดไม่เนี่ยเราต้องไปเจอหรอกดีดวงเงินดีดีกว่าเนาะไปเที่ยวมาเห็นอะไรกันมาเป็นตัวอย่างเราไม่ใช่มีทางรู้อย่างกูตัวเล็กเลยไอ้รู้ตัวไว้ก็ลาลงมาได้ไหม เจ้าแม่เสด็จนับเจ้าราชมาเราจู่ว่าเจ้าแม่สิบุลุชาดีลุตั้งแต่เขื่อนที่มีชีวิตกูรู้ที่ดูการวิจัยพวกนี้เนี่ยเจ้าแม่เจ้าแม่เนี่ยชีวิตมาเราจู่ว่ายามชีวิตอยู่ว่ะจู่ว่ายามชีวิตอยู่ไอ้รอดายาโรคุณอาจจะรู้ว่าจู่ว่าที่สังสีมีดีอะไรมาดายุเล่นนี่เป็นเสพป่ะนะพวกนี้จู่เนี่ยที่นี่เลยที่นี่ตัวเป็นที่นั่นตัวเป็นมาสิ่งเดียวกันแล้วที่นี่เป็นที่นี่ก็จะมาโดนจริงเนาะไอ้เทมาเลยที่เดียวนี่ก็ป่ะเนาะเนี่ย ဟုတ်တော့ဒီတက်မတော်သားတွေကတော့သူတို့အမြဲပြောတာတော့သူတို့ကတိုင်းပြည်ကိုကာကွယ်နေကြတယ်လို့ပြောပါတယ်ဆိုတော့အခုလက်ရှိဒီစစ်တပ်ရဲ့လုပ်ရည်တွေဟာဒီတိုင်းပြည်ကာကွယ်ဖို့အတွက်ကိုလုပ်နေပါတယ်ဆိုပြီးတော့ဒီခန်းတိုင်းမှာပြောနေတဲ့သူတွေရောဘူးကြီးနေနဲ့ပါပြောကြပါလိမ့်ရှင့်အဲ့ဒါကြည့်လို့စဉ်းစားတော့စဉ်းစားတော့တရားမဲ့တယ်ဆိုတဲ့လူတွေပြောကြပါတယ်ပေါ့နော်ဒါကရင်ခေတ်အ ကျွန်တော်ကြိုးစားလို့ဘောဟာလာတကယ်မြေပြင်မှာအဲဒီအပြင်မဲ့တဲ့လာကြောင်းသားလူငယ်လေးတွေတီတီတွေကိုတက်တယ်ချက်တယ်ဆိုတာကဘုလို့ရဲ့ဘုတိရရဲ့အခြေအနေမျိုးပေါ့။ဒါကိုလက်ခွဲပြုပြီးတဲ့လက်ခွဲပြုပြီးတော့ကြာတော့ပေါ့နော်။ဒီလိုမျိုးလုပ်နေတဲ့လုပ်ရည်တွေဆိုတာကတော့လုပ်နေတဲ့သူတွေကိုလည်းကျွန်တော်အနေနဲ့မျိုးပေါ်နဲ့ထုတ်ပြန်တော့နော်။
ဒါတရားနှစ်တကြီးနှစ်တကြီးဆိုတာကတကယ်ကြည့်ပြီးကောက်ဝင်နေတာပုဂ္ဂိုလ်ဟုတ်ရဲ့လားပုဂ္ဂိုလ်ကိုလင်းညာလက်ကြမ်းနေသလားဆိုတာလေတရားကရှင်နေကျွန်တော်လည်းမိကုန်းဆုတ်ချင်ပါတယ်ဆရာဆရာပေါ်ကြီးပြောသလိုပဲပေါ့လေအခုကမှတော့ဒီလက်ကမ်းဖုန်းကင်မရာရေလူမှုကွန်ရက်တွေကြောင့်မလို့အဲဘယ်မှာဘာဖြစ်နေပြီဆိုတာကချက်ချင်းဒီကဘာကပါ တိနိုင်တဲ့အခြေအနေမှာရောက်နေပါပြီဆိုတော့ဒီအာနာသိမ့်ပြီးတော့ဆန္ဒပြသူတွေပေါ်မှာဒီရရဆက်နေနေနဲ့လောက်ရတဲ့အကြောင်းမို့လို့ဒီစစ်တပ်ပေါ်မှာပြည်သူတွေကတော်တော်လေးကိုခက်ခါတီးတီးမုန်းတီးတဲ့အမြင်တွေဖြစ်နေတယ်ဆိုတာလည်းဒါညှင်းလို့မရတဲ့အချက်တစ်ခုပေါ့လေဆိုတော့တက်မတော်မှာဒီပိုကြီးအဆင့်အထိတာဝန်ယူခဲ့သူတယောက်အနေနဲ့အခုလိုမျိုးအများပြည်သူကဒီစစ်တပ်ပေါ်မှာဒီလောက်ထိအမြင်
ก็น่าจะเป็นว่าที่ที่อะไรเจ็บตาอะไรกูเบียวเลยสักครั้งกูจะเอาไปดูอะไรมันเลี้ยงอะไรมันง่ายอะไรก็เนาะที่เราเชื่อเรื่องนี้ใช่ไหมก็กูเลือกที่เรื่องนี้เรื่องดีเลยก็เนาะเลือกที่เรื่องนี้ได้ตาจะนอนแล้วกูน่าจะเป็นว่าถ้าก็เต็มไปด้วยสุดเลยอย่างว่าเนี่ยมีอะไรเพิ่มเติมอยู่หรือเปล่าเนาะพอคุยด้วยเสร็จก็ถ้าสุดเลยก็เป็นเช่าคนงานอย่างกูตัวเท่าที่เป็นเนี่ยตัวว่าว่าสิ่งเนาะสิ่งที่เรื่องนี้การเรื่องที่เรื่องอะไรที ကိုအမေပေးနေတဲ့ပုံမှန်ပေးနေတဲ့ခေါင်းဆောင်တွေပေါ့သူစုခေါင်းဆောင်တွေနဲ့ဒီအောက်ချီမှာရှိနေတဲ့အရာရှိဟလားအရာရှိဒီအသက်သက်တွေနဲ့ဒါမျိုးမျိုးတွေဖွဲ့တော့နေရမှာပေါ့နော်ဒါလို့ဆွေးနွေးဖို့လိုတယ်အဲ့ဒီတော့ကုနာပြောနေရပေါ့နော်ဒီတက်မတော်ကိုစုတော်လုပ်ပြီးတော့လုပ်နေရပေါ့နော်ဒီစေဟုစုခေါင်းဆောင်တွေအနေနဲ့ပေါ့နော်ကိုကစစ်သားစုတွေဟာစစ်သားဂုံကြီးတို့ဟာရှိရလားစစ်သ ဒီလိုမျိုးတွေအဲ့ဒီအဲ့ရလို့တော့တဲ့ဆီမှာဒါကျွန်တော်အနေနဲ့ကတော့ဟလာဒီမှာလက်ခံနိုင်ကြအကြောင်းရှိတယ်လို့သူတို့အနေနဲ့ဒါဒီကိုဘယ်လိုသိမျိုးတွေနဲ့လုပ်နေကြလဲဆိုတဲ့အကြောင်းကျွန်တော်အနေနဲ့ရေကောက်ထုတ်ခြင်းနဲ့
အဲ့အခုဒီစက်တက်ကဒီအနာသိမ်းပြီးတဲ့နောက်မှာတက်ကနေပေါ့နော်ဘိုးကြီးတို့လိုမျိုးထွက်လာတဲ့သူပေါ့ဘယ်နည်းအောင်လောက်ရှိတယ်လို့တက်မလို့ဒါဘယ်နည်းအောင်လောက်ရှိတယ်လို့သိရပါလိမ့်ရှင်ထွက်လာတဲ့သူတွေကတော့အများကြီးပဲပေါ့နော်သူတို့တွေကပုံစံမျိုးစုံနဲ့ပေါ့သူတို့တွေကြောက်တယ်တင်းတဲ့နေမှာရှိကြတယ်သူတို့တွေကလည်းကြီးကြီးကြီးကြားထဲမှာရှိနေပေါ့နော်တို့တော်လည်းပဲကျွန်တော်တို့သိတယ်ပေါ
ည်းသူတွေလည်းရှိနေနိုင်ပါတယ်ဆိုတော့ပြည်သူဘက်ကအဲ့လိုမျိုးယက်တီခြင်းတဲ့သူတွေပို့ပြီးတော့မှတတ်ထက်ရနေထွက်လာအောင်လို့ရောဒီဒီမိုကရေစီလှုပ်ရှားနေသူတွေဘက်ကဘယ်လိုမျိုးဆွဲဆောင်မှုတွေလုပ်ဖို့လိုနေတယ်လို့အမြင်ပါလဲရှင
်အဓိကတော့ဒါဒီပြည်သူဘက်ကမပေါင်းမှုဆိုတဲ့ဒီနေ့ဆက်မှာတော့အဓိကအဖြစ်ကျွန်တော်ပြောချင်တာတော့အကျောက်တရားနဲ့အခွင့်အရေးပေါ့ဒါဒီလိုပဲကျွန်တော်အနေနဲ့ခေါင်းစဉ်တက်လိုက်တယ်နော်အကျောက်တရားဆိုတာကဒီဆက်ဒီတစ်ဆက်အတိုင်းဝိုင်းကသူအတိုင်းဝိုင်းလေးနဲ့ပြင်ယူကြတာနော်သူအတိုင်းဝိုင်းလေးနဲ့ပြင်နေကြတဲ့အချိန်မှာအပြင်မထွက်နဲ့ဒါမလုံးနဲ့ညာမလုံးနဲ့ဆိုတဲ့အခြေအနေမျိုးတွေရှိတဲ့အချိန်မှာအဲသူတို့အနေနဲ့ information တွေတက်တော့တာရင်လည်းရှိနိုင်တယ်လို့နော်ဒါကကျွန်တော်ပြောသလိုပေါ့ပြပကဘာနဲ့အဆက်တွေတက်နေတဲ့အနေကက်ဒီမှာလည်းရှိနေနိုင်တယ်နော်ရှိနေနေဆိုတော့အဲ့ဒီအခြေအနေမျိုးမှာသူတို့အဝင်ဝိုင်းလေးတွေမှာရှိနေခြင်းတွေမှာသူတို့လည်းအနည်းငယ်ဆက်ဆံနေရတဲ့သူတို့အထက်အရာရှိနေရဲ့အဖေတို့ဘုံမှာလည်းမူပြီးတာပေါ့။ဟာခုနပြောသလိုပေါ့တချို့တက်တွေမှာဆိုရင်ပြည်သူနဲ့ပူပေါင်းမယ်ဆိုအတန်ကြားပြီးဆိုတာနဲ့တကြိုင်နဲ့နေရာရှိကောင်းတာတွေရှိမယ်နော်။ခုနပြောသလိုပေါ့တချို့အခွင့်အရေးလေးတွေပိတ်တင်တာတွေလည်းရှိနေတယ်ပေါ့နော်။ဒါဒီလိုအကြောင်းတရားတွေလည်းရှိတယ်ပေါ့။နောက်တနည်းအားဖြင့်ပြောမယ်ဆိုရင်သူတို့ရဲ့အထက်ကွန်မန်ဒါတွေပေါ်မှာဒါအကျောက်တရားတွေကလည်းသူတို့မှာပြည်ကြီးတယ်လို့ကျွန်တော်အနေနဲ့သုံးသပ်တယ်။နောက်တစ်ခုကကြတော့အခွင့်အရေးပေါ့။အခွင့်အရေးဆိုတာကပြည်သူနဲ့ဘူးပေါင်းမယ်ဆိုရင်သူတို့လက်ရှိရနေတယ်ပေါ့နော်အခွင့်အရေးလေးတွေစွန့်စွန့်သွားမလားဒါမျိုးဆိုးရွံ့နေတဲ့သူတွေရှိတယ်လို့ဘာမှမပြေချမပြေရတဲ့အခွင့်အရေးကိုမျောနေပြီးတော့လည်းပဲသူတို့လည်းမဘူးပေါင်းနိုင်တဲ့အခြေအနေမျိုးတွေလည်းကျွန်တော်အနေနဲ့တွေ့ရတယ်ပေါ့နော်အဲ့ဒီတော့အဓိကကတော့အထဲမှာရှိနေတဲ့သူတွေကပြည်သူနဲ့ပူးပေါင်းနဲ့ပူးပေါင်းစီပြင်းနေဆိုရင်တော့ဒါပူးပေါင်းနေဆိုတာကတော့ဗျာပုံစံမျိုးစုံရှိမှာပေါ့ပုံစံမျိုးစုံရှိမှာပေါ့ဆိုတော့ပြည်သူတဲကိုချက်ချင်းဝင်လာတဲ့အနေအထားမျိုးလဲပြည်သူတွေနဲ့လုပ်ဖို့လိုတယ်လို့အထင်းမှနေပြီးတော့ပြည်သူနဲ့ပူးပေါင်းတဲ့အားမျိုးနဲ့လက်ခွင့်ထားဖို့လိုတယ်ပေါ့နော်အဲ့တော့ကျွန်တော်နေပြောနေကြစကားတစ်ရက်ရှိတယ်အဲ့ဒါကပါလဲဆိုတက်ဖဲမှဆိုရင်ဒါ ตรงไปกวนนี่แหละสุดแล้วอย่าบ่เนาะตรงไปกวนนี่แหละอย่าสุดาจ้าถ้ามาไปก็จ้าတော့ตะไปก็จ้าတော့ก็สิกองซีโหลูพี่ปูอ้อมเลยสุดแล้วดูดิเนาะดูดิก็တော့ท้าเลยบ่ล่ะดูดิก็တော့รู้บ่รู้ซีโหลซีจะมาบ่ครบพี่เนาะดุติยะตะไปก็จ้าတော့ปี่ดูบ่รู้พี่ปูอ้อมเลยสุดแล้วดูดิบ่ไอ้ดุติยะล่ะเป้งนี่ญาติเนี่ยสิเนี่ยเนี่ยเสร็จเนี่ยเนี่ยไอ้ญาติเนี่ยสิเนี่ยเนาะแต่ญูอ่ะจ้าတော့คุณน่ะเจอตะเด ဒီကတော့ကျွန်တော်တို့အနေနဲ့ကတားချက်တဲ့ကျွန်တော်တို့အနေနဲ့ကပြည်သူဘက်ကိုပူပေါင်းလာတဲ့လူတွေကိုကျွန်တော်တို့ကပြည်သူတွေကလူစုကိုလိုကလို့ပြည်သူဘက်ကိုမပူပေါင်းသေးတဲ့ပေါ့နော်အခုရေးတာမလားဆိုတဲ့လူတွေကိုလည်းကျွန်တော်ကဘယ်လိုပြောလဲအကြောက်တရားနဲ့အခွင့်အရေးနဲ့ကိုပို့ပြီးပြပြနိုင်တယ်ဆိုရင်တစ်ချက်ပို့ပြီးတော့ပါပြီးတော့ပူပေါင်းကြမှာပါပဲ
ပူပေါင်းနဲ့ဆိုတာလည်းကျွန်တော်ခုနပြောခဲ့သလိုပဲဒီလိုဓာတ်တွေကိုဝင်လာမှမဟုတ်ပါဘူးပူပေါင်းနဲ့ဆိုတာလည်းကျွန်တော်ခုနပြောခဲ့သလိုပဲဒီလိုဓာတ်တွေကိုဝင်လာမှမဟုတ်ပါဘူးအဲမှာနေပြီးတော့လေပြည်သူဓာတ်တွေကိုဝင်တာမှမဟုတ်ပါဘူးအဲမှာနေပြီးတော့လေပြည်သူနဲ့ဆက်တဲ့ပူပေါင်းလို့ရတဲ့နည်းလမ်းတွေလည်းဖွင့်ထားပြီးလိုပါတယ်ခင်ဗျာ
တက်ပေါ်မြင်တဲ့အမြင်ကိုဒါ ဒီကြေတယ်အဲ့တော့နောက်ဝတ္တနာဖာချင်းပါလေဒါကျွန်တော်စီကြောင်းတက်ခဲ့တယ်အဲ့ဒီမှာဒါကျွန်တော်ပါပီတွေလည်းဆက်ခဲ့တယ်တချို့ပေါ့နော်ဘုံကွယ်ထားတဲ့တမိုင်းမှန်တွေလည်းကျွန်တော်ကြည့်ခဲ့တယ်ကြည့်ခဲ့တယ်အဲ့ဒီလိုကြည့်ခဲ့ရတဲ့ပုံစံနဲ့ဒါကျွန်တော်တို့ယက်တိမျိုးရဲ့အဖွဲ့အစည်းမှာဘယ်မှာနေပါဘူးဖြစ်တဲ့အရာတွေလည်းကျွန်တော်တုံ့ပြန်မှုပေါ့နော်တို့တော့နှစ် ဒီမဆောင်းဆန်ကနောက်ပိုင်းမှာပေါ့နော်လုတ်ဆောင်လာတဲ့လုတ်ဆောင်ချက်ပြီးရှိတယ်လို့ဒါပေါ့နော်ဒီအာနာပင်းလိုက်တဲ့ဆိုတဲ့အရာမှာပို့ပြီးတော့ဒါကျွန်တော်နေထိုင်ခဲ့တဲ့အဆက်အစည်းပေါ်မှာကျွန်တော်အယုံကြည်မရှိကြဘူးပေါ့နော်ပို့ပြီးတော့လက်စိတ်ရှိရတယ်နော်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့နှောင်းတဲ့ဆက် ဒါလည်းနေပေမှာပေါ့နော်ဒီကိုသေယုံနေမှာကျွန်တော်တို့သွားကြရတဲ့အရာကိုရှိတယ်ဒီလိုနဲ့တွဲလို့ရတဲ့အရာတွေရှိတယ်အဲ့ဒီအချိန်မှာရက်ဖက်ဆက်ဆက်ဆက်ဆံကြီးကတာဘေးရီယာကြီးတစ်ခုကခံနေရုံနဲ့ငြင်းရတဲ့ဘေးရီယာကြီးပေါ့နော်ဒါပေမဲ့2018နောက်ပိုင်းမှာဒါဘေးရီယာပါလာတယ်ရှိတော့ရှိနေတယ်ပေါ့ဒါ2018ခုမှာဆိုရင်အဲ့ဒီဘေးရီယာကအပားပြတ်ပါလာတဲ့အနေအထားကိုရှိတယ်အခု2020ဒီအာနာ
ဟုတ်ကဲ့ပါဗျာဒီနေ့ကျွန်တော်တို့ကတော့ဒီအာစစ်ကောင်စီရဲ့လောက်ရတဲ့ကိုလက်ခံနိုင်တဲ့ဆိုရင်တော့ဆရာတော်ကိုတိုးတက်မှာလို့ပြောတယ်လို့ကျွန်တော်အနေနဲ့ခံစားရပါတယ်ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်ဘိုးကြီးမြေမောင်ရှင်အခုလိုမျိုးဗီဒီယိုရေးမြန်မာဘာရောက်အချိန်ပေးပြီးတော့ထည့်တဲ့အတွက်ကျေးဇူးများကြီးတင်ပါတယ်
စနေနေ့အတွက်သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။မြန်မာနိုင်ငံမှာကိုဗစ်တရရလိုက်တဲ့ရင်ဆိုင်နေရတဲ့ပြင်စစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲနေနေမဲ့အန္တရာယ်ရှိနေတဲ့ကြားကပဲအာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဒေသတချို့မှာဆက်ရှိနေသေးပါပဲ။ မြန်မာနိုင်ငံမှာကိုဗစ်-19ရောဂါကာကွယ်ဆေးထိုးလုပ်ဖို့ရုရှားနိုင်ငံနဲ့ပြောဆိုထားတာရှိပြီးဒီလာထဲမှာလာကြည့်ဖို့အစီအစဉ်ရှိတဲ့အကြောင်းစစ်ကောင်စီခေါင်းဆောင်ပူဇော်မှုကြီးမင်းအောင်လှိုင်ကတောက်ကြာနေမှာပြောခဲ့ပါတယ်။လွန်ခဲ့တဲ့24နှစ်အရွယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအခြေအတွေ့၄000သုံးရာသုံးဆယ်ခုနှစ်ဦးရှိခဲ့ပြီးသေဆုံးသူအခြေအတွေ့ကခုနှစ် ဘုံမှုကျိုးစောနေရာများနဲ့ဘူကြီးစောပါဘွားတို့ကိုတာဝန်ကနေရရဆိုင်ထားတယ်ဆိုတော့ကယန်ယူပြောခွင့်ရဒုကဒီကနေ့ဒီပြပြောဆိုတဲ့အကြောင်းရေးပီတဲ့မှာရေးထားပါတယ်ဒါပေမဲ့ဘုံမှုကျိုးစောနေရာများကတော့ကယန်ယူနိုင်ငံရေးခေါင်းဆောင်မိုင်းဟာကယန်ယူဘက်ကရှင်းလင်းပြောဆိုတာကိုနားမထောင်ခဲ့ဘူးဆိုပြီးဒီဆုံးဖြတ်ချက်ကိုပြစ်တင်ဟုပဲမှာတယ်ခင်ဗျာ စနေနေ့အတွက်ဗီဒီယိုစီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဗီဒီယိုစီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ဗီဒီယိုတော်တာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has